Welcome to the Voice of America in Burmese.
Mingalanya ညချမ်းပါသောတာရှင်များရှင် American ပြည်ထောင်စုမြို့တော် Washington DC ကနေ VOA American အသံရ2020ခုနှစ်ဩဂုတ်လ9ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီအချိန်ဘန်းဒိုမီတာ1925 30နဲ့ဒိုင်းလမီတာ190ရောကနေထိုးလည်ပေးနေပါပြီရှင်မနက်လောပါဒီညအတွက်ထိတ်တန့်ရောက်တဲ့တွေကိုတင်ပြသွားမှာပါလက်ဗနွန်နိုင်ငံဘေးရုတ်မြို့မှာဒီသတင်းမှအစောပိုင်းဖောက်ခွဲမှုကြီးတစ်ခုကြောင့်လူ130ထက်မနည်းသေဆုံးခဲ့တဲ့အပေါ်ပကြေနှက်လို့ဆန္ဒပြသူတွေနဲ့ရဲတို့ကြားတောက်ကြနေကထိတ်တန့်ရင်ဆိုင်တွေ့ခဲ့ကြပါတယ်ဘေးရုတ်မြို့နယ်ကလွတ်တော်အဆောက်အုံဤချိကပ်လာတဲ့ဆန္ဒပြသူတို့ကပစ္စည်းအပိုင်းစားတွေကိုမိတင်ရှုပ်ပြီးလုံခြုံရေးတပ်ဖွဲ့တွေကိုကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့တာကြောင့်ရဲတို့ကမျက်ရည်ရုံးပုံးတွေတုံပြီးတော့လူစုခွဲခဲ့တာပါအချင်းပြတ်ချစားပြီးတော့စီမံခန့်ခွဲမှုညှန့်ဖျင်းတဲ့နိုင်ငံရေးသမားတွေကြောင့်ခုလိုဘေးအန္တရာယ်များလာတဲ့ပောက်ကွဲမှုကြီးပေါ်ပေါက်ခဲ့ရတာဆိုပြီးလက်ဗနွန်နိုင်ငံသားအတော်များများကပြစ်တင်ပြောဆိုကြပါတယ်။ပောက်ကွဲမှုဖြစ်ပြီးတော့ဒီပထိတ်တန်းကောင်းဆောင်ဖြစ်ပထမဆုံးရောက်လာတဲ့ပြည်ထောင်သမ္မတအမန်နျူအယ်မက်ခရွန်ကနိုင်ငံတကာအသိုင်းအဝိုင်းရဲ့အကူအညီရဖို့ကူညီလှုံ့ဆော်သွားမယ်လို့ပြောပါတယ်။နိုင်ငံရေးပြုတ်ပြင်ပြောင်းလဲမှုလုံမသားလင်းလက်ဗနွန်နိုင်ငံပြန်ပြီးတော့ဦးမော်လာနိုင်မယ်လို့လည်းသမ္မတမက်ခရွန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အပြည့်အစည်းပုံတွေကိုလိုက်ကြည့်ခဲ့တဲ့သမ္မတမက်ခရွန်ကအကူအညီပေးရဲ့အုပ်စုတွေလက်ထက်ကိုပဲနိုင်ငံတကာရဲ့အကူအညီတွေပေးရသွားမယ်လို့လက်ဗနွန်ပြည်သူတွေကိုကတိပြုပြောဆိုသွားပါတယ်။လက်ဗနွန်နိုင်ငံကိုအကူအညီပေးဖို့နိုင်ငံတကာကကတိပေးတာမျိုးရှိခဲ့ပေမဲ့အကူအညီအနေနဲ့အချိန်လောက်သာအမှန်တကယ်ပေးအပ်ခဲ့တာပါ။အချက်ပြတ်ချဆမှုတွေ၊ဂိုင်းခဏအမျိုးမျိုးကွဲပြားနေတာတွေနဲ့အစ္စရေးနယ်စပ်ကအီရန်ကိုကြောထောက်နှောက်ခံပေးထားတဲ့ Hezbollah အကြမ်းဖက်အုပ်စုတွေနဲ့ရှုပ်ရှုပ်ထွေထွေပတ်သက်နေတဲ့အပေါ်မှာလည်းအလူရှင်နိုင်ငံတွေကထောက်ပြကြတာပါ။လုံခဲ့တဲ့6နှစ်ကလေးကစစ်ကမ်းမှာတိုးလောင်ထားတဲ့ ammonium nitrate တွေပောက်ကွဲခရာလို့တာဝန်ရှိသူတွေကယုံကြည်နေပါတယ်။ဒီပောက်ကွဲမှုကြောင့်လူ9000ကျော်တန်ရာရခဲ့တယ်လို့လူ3သိန်းလို့လည်းနေအိမ်တွေဆုံးရှုံးခဲ့ရတာပါ။ပျောက်ဆုံးသူတွေရှိနေတဲ့အတွက်သိဆုံးမှုတိုးလာမယ်လို့လည်းတာဝန်ရှိသူတွေကခန့်မှန်းချပါတယ်။ပောက်ကွဲမှုကြောင့်ခန့်မှန်းချေဒေါ်လာ15ဘီလီယံပုံဆုံးရှုံးခဲ့ရတယ်လို့လည်းကနအူခန့်မှန်းတွက်ချက်ထားပါတယ်။American သမ္မတဒေါ်နယ်ထရမ့်ကဒီနေ့မကုန်ခဲလောက်မှာ COVID-19 ကာကွယ်ဆေးထွက်လာနိုင်တယ်လို့အကောင်းမြင်မျှော်လင့်နေပါတယ်။သိပ္ပံပညာရှင်အတိုင်းဝိုင်းတွေကတော့လူတွေနဲ့လက်ရှိဆက်သက်နေတဲ့ကာကွယ်ဆေးအမျိုးအစားတစ်ခုမှလာမယ့်2023နှစ်ဆမိုင်းထိဆင်သင့်ဖြစ်အောင်မဟုတ်ဘူးလို့ပြောဆိုနေကြတာပါ။ဝါရှင်တန်တက္ကသိုလ်ကျွမ်းကျင်သူတွေကြာတာပေးနေကခံမှန်းချက်အရဒီဇင်ဘာ၁ရက်နေ့အရောက်မှာ COVID-19 ကြောင့်အမေရိကန်မှာသေဆုံးသူ3သိန်းချီတိုးလာနိုင်တယ်လို့ဆိုပါတယ်။နှာခေါင်းဆီးတွေတတ်ကြမယ်ဆိုရင်တော့လူ9000လောက်အသက်ချမ်းသာရရနိုင်တယ်လို့လည်းပြောပါတယ်။American ပြည်တော်စုမှာ coronavirus ကာယောဂါကိုအလူလဲရင်ဆိုင်နေရချိန်မှာပဲမရှိမဖြစ်လိုအပ်တဲ့ဆိုတော့ဆေးဝါးတွေကိုပြပကနေဝယ်ယူမဲ့အစား American ဆေးကုမ္ပဏီတွေစီကပဲဝယ်ယူရမယ်လို့သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်ပြန်လိုက်ပါတယ်။ကူးစက်ယောဂါတွေဓာတုဇီဝလက်နက်တွေ nuclear ချိန်ဆမှုတွေအပြင်ကာယောဂါဘေးအန္တရာယ်တွေကနေ American ပြည်သူပြည်သားတွေအရေးပါတဲ့အဆောက်အုံတွေနဲ့စစ်အင်အားနဲ့စီးပွားရေးလုပ်ငန်းတွေကိုပါကာကွယ်ဖို့နိုင်ငံမှာတာဝန်ရှိတယ်လို့လည်းသမ္မတအမိန့်မှာဖော်ပြထားပါတယ်။ကယောကချင်းချောင်းမွေးရင်ဆိုင်နေရတဲ့အချိန်မှာမရှိမဖြစ်လိုအပ်တဲ့ဆေးဝါးနဲ့အခြားလိုအပ်ချက်တွေအတွက်ပြပနိုင်ငံတွေကိုသိအားမကိုရဘဲနဲ့ဆေးဝါးတွေပြက်လက်မှုသိမ်းရှိအောင်ပြည်သူ့ကျန်းမာရေးလုပ်ငန်းကဏ္ဍအားကောင်းဖို့အရေးကြီးတယ်လို့လည်းဖော်ပြထားပါတယ်။တရုတ်နည်းပညာကုမ္ပဏီကထုတ်လုပ်ထားတဲ့ application တစ်ခုကို American ပြည်ထောင်စုမှမသုံးဖို့သမ္မတဒေါ်နယ်ထရမ့်ကတာမြင့်မိတ်ထုတ်ပြန်လိုက်ပါတယ်။တရုတ်နည်းပညာကုမ္ပဏီ ByteDance ကထုတ်လုပ်ထားတဲ့ TikTok applicationTencent company by WeChat application နဲ့ American company တွေတွဲမလုပ်ဖို့ကြာတာပြင်းနေမှာအမိန့်ထုတ်ပြန်လိုက်တာပါဒီအမိန့်က45ရက်အတွင်းစတင်အသက်ဝင်မှာပါသမ္မတ Trump မှာအဲ့ဒီလိုတားမြစ်နိုင်တဲ့အခွင့်အာဏာရှိရလားဆိုတာရှင်းရှင်းလင်းလင်းမရှိသေးဘူးလို့ကြွမ်းကျင်သူတွေကပြောပါတယ် TikTok နဲ့ WeChat application တွေအသုံးပြုခြင်းအပြင်ပုဂ္ဂိုလ်ရဲ့အချက်အလက်တွေပေါက်ကြားနိုင်ခြင်းရှိတဲ့အပေါ်သမ္မတ Trump အစိုးရအဖွဲ့နဲ့ American လွှတ်တော်မှတွေစိုးရိမ်မှုရှိနေတဲ့အချိန်မှာပဲသမ္မတအမိန့်ထုတ်ပြန်လိုက်တာပါဒါပေမဲ့လည်းပုဂ္ဂိုလ်ရဲ့အချက်လက်ပေါက်ကြားမှုရှိမရှိဆိုတော့တက်တဲ့အထောက်အထားမျိုးတွေတော့မရှိပါဘူး။တရုတ်ကုမ္ပဏီကစလုံးကတော့တုံဆွဲသူတွေရဲ့ကိုယ်ရေးအချက်လက်တွေကိုတရုတ်အစိုးရစီပေးအပ်တာမျိုးမရှိဘူးလို့ပြောပါတယ်။ဒီလိုရအပေါ်တရုတ်ဘက်ကအလားတူတုံ့ပြန်နိုင်ခြင်းရှိတယ်လို့လည်းကြွမ်းကျင်သူတွေကခံမှန်းနေတာပါ။အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပြိုကလည်းလုံခြုံရေးကြောင့်တရုတ် application တွေကို American App Store ဆိုင်မှာရောင်းချခွင့်မပြုဘူးလို့ပုံထိုးနေမှာပြောဆိုခဲ့တာပါ။ လူကြိုက်များတဲ့ TikTok နဲ့ WeChat application တွေကိုသုံးစွဲသူကမ္ဘာတဝန်တန်းချီရှိတာဖြစ်ပါတယ်
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တောက်ကြနေညာပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပြီးတော့มาဖြစ်ပါတယ်။ကမ္ဘာတော်မှာ COVID-19 ကူးစက်မှုတွေပုံမှန်မြင့်တက်လာနေပြီးအခုဆိုရင် virus ကူးစက်သူ 19.3% ကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကပြောပါတယ်။ဒီထဲမှာအမေရိကန်နိုင်ငံကရောဂါကူးစက်ခံသူ 4.9% နဲ့ကမ္ဘာမှာကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးတော့ Brazil နိုင်ငံက 2.9% နဲ့ဒုတိယအိန္ဒိယက 3% ကျော်နဲ့တတိယအများဆုံးဖြစ်ပါတယ်။မေဂမလုံးရဲ့24နှစ်အရွယ်တွင် COVID-19 ရောဂါကြောင့်သေဆုံးသူ1000ကျော်ရှိပြီးဒါဟာပြီးခဲ့တဲ့မေလအစောပိုင်းကစလို့တနေ့တည်းမှာလူသေဆုံးမှုအများဆုံးဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကကြာသပတေးနေ့ညကပြောပါတယ်။ OIOB နဲ့အုပ်ချုပ်ရေးမှူး Mike DeWine လည်းသူ့မှာ virus ကူးစက်ခံထားတယ်ဆိုတာကိုသိပြီးတဲ့နောက်မှာ Donald Trump နဲ့ Cleveland မြို့မှာတွေ့ဆုံဖို့လှုံ့ထားတာကိုဖျက်လိုက်ပြီးတော့ချက်ချင်းပဲအသွာလာကန့်သတ်ပြီးတော့တည်ထန့်ခွဲနေနေတယ်လို့ပြောပါတယ်။ချိန်ထဲမှာပဲအမေရိကန်တွေကမ္ဘာတော်မှာခီးမသွားဖို့အကြံပြုထားတာကိုနိုင်ငံသားရေးဝန်ကြီးဌာနနဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC တို့ကပြန်ရုပ်သိမ်းလိုက်ပြီးတော့အဲ့အစားတချို့နိုင်ငံတွေကိုခီးသွားတာရင်းနဲ့ပတ်သက်တဲ့သတိပေးချက်တွေနဲ့အစားထိုးလိုက်ပါတယ်။ခီးသွားသတိပေးချက်အဆင့်၄အရခီးမသွားတဲ့နိုင်ငံ30ကျော်ရှိပြီးတော့ဒီထဲမှာအိန္ဒိယ၊ရုရှား၊အီဂျစ်၊လီဘီးယားနဲ့ကာဇက်စတန်နိုင်ငံတွေပါဝင်ပါတယ်။အဆင့်3ထဲမှာတော့ဗီယက်နမ်၊လိုင်ဘေးရီးယား၊ဖိလစ်ပိုင်နဲ့ဥရောပသမဂ္ဂတစ်ခုလုံးပါဝင်ပါတယ်။EU ဘက်ကတော့အမေရိကန်တွေကိုခီးသွွာလာခွင့်အခုချိန်ထိပိတ်ထားဆဲဖြစ်ပြီးတော့အမေရိကန်တွေဥရောပကိုပြန်သွားဖို့အတွက်နှစ်ဖက်ဆွေးနွေးနေကြပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာ COVID-19 ရောဂါကူးစက်ခံသူ1000ကျော်နဲ့သေဆုံးသူ4100ကျော်သွားပြီဖြစ်ပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းအိန္ဒိယမှာရောဂါကူးစက်ခံသူ6200ကျော်ရှိတာကြောင့်တနိုင်ငံလုံးမှာကူးစက်သူဟာ1000ကျော်ရှိပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့ပြောပါတယ်။ဒါပြင် virus ကြောင့်နောက်ထပ် 886 ယောက်ထပ်မနည်းလဲဒီနေ့မှာသေဆုံးခဲ့တယ်လို့ပြောပါတယ်။နော်ဝေးနိုင်ငံကခီးသည်တင်အပျော်စီးသင်္ဘောပေါ်မှာ virus ကူးစက်ခံသူဟာ62ယောက်ထိရှိလာပြီဖြစ်တယ်လို့ပြောပါတယ် MS Roll Amundsen သင်္ဘောပေါ်မှာ virus ကူးစက်မှုဖြစ်ပြီးတဲ့နောက်သင်္ဘောပိုင်ရှင်ကအပျော်စီးသင်္ဘောတွေအားလုံးကိုတနနေ့မှာရပ်တန့်လိုက်ပြီးနော်ဝေးနိုင်ငံကလည်းအပျော်စီးသင်္ဘောတွေကိုကန့်ကွက်ခွင့်မပေးဘဲစိတ်ကန်းတွေအားလုံးကိုနှစ်ပတ်ပိတ်လိုက်ပါတယ်ပြီးခဲ့တဲ့လကခီးသည်နှစ်ခုအတွင်းမှာအဲ့ဒီသင်္ဘောပေါ်မှာပါတဲ့သင်္ဘောဝန်ထမ်း42ယောက်နဲ့ခီးသည်21ယောက် virus ကူးစက်ခံခဲ့ရပြီးတော့အားလုံးဟာနော်ဝေးနိုင်ငံမှာနေထိုင်သူတွေဖြစ်တယ်လို့နော်ဝေးပြည်သူ့ကျန်းမာရေးဌာနကပြောပါရယ်ဒီအပျော်စီးသင်္ဘောဟာတခါတည်းမှာဒေသတွင်းမှာသွားတဲ့ခီးသည်တင်သင်္ဘောတွေလိုပဲနော်ဝေးနိုင်ငံအနောက်ဘက်ခံယူရန်ကစိတ်ကန်းတွေမှာတစ်ခုဝင်တစ်ခုထွက်သွားလေရှိပြီးတော့တချို့ခီးသည်တွေလည်းခီးစဉ်တစ်လျှောက်မှာအသက်ဆင်းနေလောက်ကြတာကြောင့်ဒေသခံလူမှုအတိုင်းအဝိုင်းတွေကိုပါ virus ကူးစက်လာနိုင်တယ်လို့အာဏာပိုင်တွေကစိုးရိမ်နေကြပါတယ်ဩစတြေးလျနိုင်ငံဘက်မှာတော့ Victoria ပြည်နယ်မှာဒီနေ့မှာ virus ကူးစက်သူ450နဲ့သေဆုံးသူ11ယောက်ရှိပြီးတော့ကူးစက်ခံရသူတွေက139ယောက်ဟာကျမရေဝန်ထမ်းတွေဖြစ်တယ်လို့ပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကပြောလိုက်ပါတယ်ခင်ဗျာ COVID-19 ကရောဂါကိုထိန်းချုပ်နိုင်ဖို့အတွက်ကျမရေဆောင်ရှောက်မှုကဏ္ဍမှာယင်းနှီးမြှုပ်နှံမှုလုပ်ဖို့အရေးကြီးတယ်လို့ကမ္ဘာ့ကျန်းမာရေးဖွံ့ဖြိုး WHO အကြီးအကဲဒေါက်တာ Tedros Adhanom Ghebreyesus ကကြာသပတေးနေ့ကပြောပါတယ
် While health has often been viewed as a cost
ကျမရေးစည်းစကားကကြီးမားလွန်းတယ်လို့မကြာခဏမြင်နေကြချိန်မှာပဲအမိုင်းမှာပထမဆုံးဖြစ်လာတဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကကျမရေးမှာယင်းနှီးမြှုပ်နှံတာဟာအမျိုးသားလူမျိုးတွေအတွက်ဘလောက်အရေးကြီးလဲဆိုတာကိုပြသနေပါတယ်။ခေါင်းမွန်တဲ့ကျမရေးစနစ်တွေပြန်လည်တည်ဆောက်ဖို့အတွက်ချမ်းသာတဲ့နိုင်ငံတွေမှာရောဆင်းရဲတဲ့နိုင်ငံတွေမှာပါနိုင်ငံရေးရာဆန္ဒရှိရမှာဖြစ်သလိုအရင်းအမြစ်တွေနဲ့နည်းပညာပိုင်းကျွမ်းကျင်မှုတွေလည်းရှိရမှာဖြစ်ပါတယ်။ဒါကြောင့် WHO ရဲ့ထိတ်ဆုံးဦးစားပေးမှုကနိုင်ငံအားလုံးကျမရေးစနစ်တွေအားကောင်းလာအောင်အကူအညီပေးဖို့ဖြစ်ပြီးဒါမှလူတိုင်းနေရာတိုင်းလိုအပ်တဲ့အချိန်မှာကောင်းမွန်တဲ့ကျန်းမာရေးဝန်ဆောင်မှုတွေရနိုင်မှာဖြစ်တယ်လို့ဒေါက်တာဂေဘရီယယ်စ်ကပြောသွားတာဖြစ်ပါတယ်။ရောဂါကူးစက်ခံရသူတွေကထပ်ဝက်လောက်ဟာအမေရိကန်၊ဘရာဇီးလ်နဲ့အိန္ဒိယနိုင်ငံတွေကဖြစ်တယ်လို့ဒေါက်တာဂေဘရီယယ်စ်ကပြောပါတယ်။ကောင်းမွန်ပေနိုင်ငံကမှဒီကရောဂါနဲ့လူခင်းတာမရှိကြောင်းနဲ့ဗိုင်းရပ်စ်ကိုတိုက်ဖျက်တဲ့နေရာမှာနိုင်ငံတနိုင်ငံနဲ့တိုက်လို့မရဘဲသိပ္ပံနည်းကြဖော်ထုတ်ဆွမ်းဆောင်မှုတွေနဲ့အပြေရှားပြီးအားလုံးစည်းစည်းလုံးလုံးနဲ့လုပ်သွားမှသာဒီကရောဂါကြီးကိုကျော်လွှားနိုင်မှာဖြစ်တယ်လို့လည်းဒေါက်တာဂေဘရီယယ်စ်ကပြောလိုက်ပါတယ်ခင်ဗျာ။ရုရှားနိုင်ငံကသူတို့ဟာ COVID-19 ကာကွယ်ဆေးကိုကောမှာပထမဆုံးအတည်ပြုထုတ်လုပ်တဲ့နိုင်ငံဖြစ်လာတော့မှဖြစ်ပြီးလာမယ့်အောက်တိုဘာလမှာအစောဆုံးထားပြီး ကာကွယ်ဆေးတွေအမြောက်များထုတ်လုပ်သွားနိုင်မှာဖြစ်တယ်လို့ခက်ကြွားကြွားပြောလိုက်ပါတယ်။ဒါပေမဲ့ဒီကာကွယ်ဆေးတွေဟာ33ဆွဲတာတွေတောင်မလို့ရသေးပဲအလင်းစလိုထုတ်လုပ်အသုံးပြုတာကစိုးကျိုးတွေဖြစ်လာနိုင်တယ်လို့ကမ္ဘာတော်မှာရှိတဲ့သိပ္ပံပညာရှင်တွေကတော့သတိပေးလိုက်ပါတယ်။ရုရှားကတော့ COVID-19 ကာကွယ်ဆေးတွေကိုလူတွေနဲ့ဆန်းသတ်ထိုးတာတွေကိုပြီးခဲ့တဲ့နှစ်လအတွင်းမှာစတင်လုပ်ခဲ့ပြီးဖြစ်ပြီးလူသားစုပေါင်းများစွာနဲ့ဆန်းသတ်ခဲ့တယ်လို့လည်းဆိုရတယ်။ဒါမဲ့လည်းဒါနဲ့ပတ်သက်ပြီးသိပ္ပံဆိုင်ရာထောက်ထားတွေထုတ်ပြန်ထားတာဘာမှမရှိသလိုကာကွယ်ဆေးကိုပထမဆုံးထုတ်လုပ်နိုင်တဲ့နိုင်ငံအဖြစ်သတ်မှတ်တဲ့ဆိုပြီးရှင်းပြထားတာလည်းပိုလို့တောင်မရှိပါဘူး။ဂျော့ရှောင်းတက္ကသိုလ်ကကမ္ဘာလုံးဆိုင်ရာလူလူကျန်းမာရေးဥပဒေပညာရှင်လော်ရန့်စ်ဂေါစတင်ကတော့ရုရှားနိုင်ငံဟာကာကွယ်ဆေးထုတ်လုပ်နိုင်ဖို့အတွက်အလွယ်နည်းနဲ့ဖြန့်လန်းလိုက်တဲ့ပုံမှာသူ့အနေနဲ့စိုးရိမ်ပြီးအဲ့လိုလုပ်တဲ့အတွက်ကာကွယ်ဆေးတွေကမထီရောက်ရုံနဲ့မဟုတ်ဘဲသုံးဆဖို့အတွက်လည်းစိတ်ချရမှာမဟုတ်ကြောင်းကာကွယ်ဆေးတွေကိုအဲ့လိုထုတ်လို့မရပဲဆန်းသက်သုံးဆွဲတာတွေကိုအရင်လောက်ရမှာဖြစ်ပြီးဒါကအလုံးကိုအရေးကြီးတယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ VOA ကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်အခုတော့သတင်းဆောင်မတွေကိုဇက်လိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
လာမယ့်ရွေးကောက်ပွဲမှာအနိုင်ရရေးပူပေါင်းပြင်ဆင်ကြဖို့တိုင်းရင်းသားနိုင်ငံရေးပါတီကြီး၅ခုကတွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ကချင်ကရားကရင်ချင်းမွန်စရဲ့တိုင်းရင်းသားနိုင်ငံရေးပါတီကြီး၅ခုဒီရက်ပိုင်းတွေ့ဆုံခဲ့ပြီးရွေးကောက်ပွဲအောင်နိုင်ရေးမဟာဗျူဟာတွေကိုဆွေးနွေးခဲ့ကြတာပါ။ရွေးကောက်ပွဲမှာပြည်နယ်တွေကသက်ဆိုင်ရာတိုင်းရင်းသားနိုင်ငံရေးပါတီတွေအနိုင်ရရေးပရမအဆုံးအခြေပူပေါင်းခဲ့ရလို့လဲကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဘို့အောင်နိုင်ရေးအဖွဲ့အတွင်းရေးမှူးဦးနော်ခုံက VOA ကိုပြောပါတယ
်။ဟိုဒီနေ့လည်းနေ့ပြည်မှာကြာပမာဘုံကြီးဒီကောင်မနဲ့တန်းချင်မှာကျွန်တော်တွေကတပီနေရဲ့အောင်နိုင်ရေးကိုတပီနေကစံပေါ်ဝမ်းနေကြတဲ့သဘောတူညီချက်တွေရှိတယ်။ဒါကြောင့်ကျွန်တော်တို့ကတပီနေနဲ့အောင်နိုင်လို့မဖြစ်ဘူးဆိုရက်ဒီခင်ချက်တွေအခုပြည်မှာရှိတာ။
ရွေးကောက်ပွဲကာလမှာတိုင်းရင်းသားနိုင်ငံရေးပါတီကြီး၅ခုကလူငယ်တွေကတက်ဆင့်ဒေသခံတွေကိုအသိပညာပေးရတဲ့အပါအဝင်ပူးပေါင်းဆောင်ရွက်မဲ့မဟာဗျူဟာတွေကိုရေးဆွဲနိုင်ရေးဆွေးနွေးခဲ့ရလို့လည်းပြောပါတယ်။နိုဝင်ဘာလရွေးကောက်ပွဲမှာအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတိုင်းရင်းသားနေပြည်တော်မှာရှင်းပြိုင်နာတွေမလုပ်ဖို့ကြေညာထားသလိုတိုင်းရင်းသားနေပြည်တော်မှာထောက်ခံမှုတွေအားနည်းနိုင်တယ်ဆိုတဲ့ခံမှန်းချက်တွေထွက်ပေါ်နေချိန်မှာပဲတိုင်းရင်းသားနိုင်ငံရေးပါတီတွေပူးပေါင်းပြီးရွေးကောက်ပွဲအောင်နိုင်ရေးပြင်ဆင်လာကြတာပါ။ကချင်ပြည်နယ်ပြည်သူ့ပါတီကဦးနော်ခုံကတော့နိုင်ငံရေးမှာမျှတရကိုစားပြုမှုရှိဖို့ရည်ရွယ်ပြီးမဟာမိတ်ဆက်ဆံရေးထူထောင်ဖို့ကြိုးစားလာတာလို့ပြောပါတယ
်။ကျွန်တော်မြန်မာ80ပေါ့နော်ဒီအစ်အကျုံကမြန်မာနိုင်ငံကိုပါတီတစ်ခုတည်းပဲလူလူလားအထင်ကုန်လက်ဒီလိုတော့မှာရောအစိုးရအဆက်မရတာမျိုးဖြစ်တဲ့ဟာကိုကျွန်တော်ကတနည်းတစ်ပွားဒီကျွန်တော်ဖြင်းနိုင်တဲ့အခြေအနေကိုတော့ရောက်အောင်ဒီဝိုင်းဝန်းကြိုးစားမယ်ဆိုတဲ့ဒီလိုချက်နဲ့ပြုလုပ်ရတာပါလား။
တိုင်းဒေသနိုင်ငံပါတီကြီး၅ခုဆွေးနွေးမှုတွေမှာတော့ဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြည်내ရေးရာကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတာပါစစ်မှန်တဲ့ပြည်အောင်စုတည်ဆောက်ရေးမှာတိုင်းဒေသအင်အားစုတွေရဲ့အခမ်းကဏ္ဍအရေးကြီးရာကြောင်းရွေးကောက်ပွဲမှာတိုင်းဒေသပါတီရဲ့အနိုင်ရဖို့အရေးကြီးကြောင်းလည်းကြားပြည်내ဒီမိုကရက်တစ်ပါတီ KYSDP ရဲ့အထွေထွေအတွင်းရေးမှူးခူသဲရယ်ကပြောပါတယ်ဆိုတော့ကျွန်တော
်ကဒီပါတီကြီးတွေအားကိုးညွန်နေလို့မရတော့ဘူးဒီချိန်မှာကျွန်တော်တိုင်းဒေသပါတီကျဆိုလို့အမှန်ရရှိအောင်ကျွန်တော်တို့ပြီးတော့မှအားပြတော်ဆိုဆင်မှာရောကျွန်တော်ဆင်မှာရောကျွန်တော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့မှအားပြရတယ်လောက်ချောင်းတယ်။အားပြရတော့ကျွန်တော်ဆင်းနေချစ်ပါတော့နော်။ဒါနောက်ပြီးမှကျွန်တော်ဆင်မှာဒီကဖက်ခွရှိတဲ့အဖြစ်ပေါ့နော်။ဒါတွေကတော့ကျွန်တော်တို့ဆင်လိုက်ပြီးတော့မှလောက်တော်ဖို့ရှိတာပေါ့နော်။
အခုဆွေးနွေးကြရတဲ့တိုင်းရင်းသားနိုင်ငံရေးပါတီ၅ခုဟာသက်ဆိုင်ရာဒေသတွေကနိုင်ငံရေးပါတီတွေကိုစုစည်းပြီးဖွဲ့စည်းထားတဲ့နိုင်ငံရေးအင်အားစုတွေလည်းဖြစ်ပါတယ်။ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ကကချင်တိုင်းရင်းသားနိုင်ငံရေးပါတီ၄ခုနဲ့အရက်သားနိုင်ငံရေးအဖွဲ့တွေပေါင်းစည်းထားပြီးချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLDR ဆိုရင်လည်းချင်းနိုင်ငံရေးပါတီ၃ခုပေါင်းစည်းထားတာပါ။မွန်ညီညွတ်ရေးပါတီ MUP ကတော့အဓိကမွန်ပါတီကြီး၂ခုကိုပေါင်းစည်းထားပြီးကြားပြည်နယ်ဒီမိုကရက်တစ်ပါတီ KYSDP ဟာလည်းကရားနိုင်ငံရေးပါတီ၂ခုကိုပေါင်းစည်းထားသလိုကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP ဟာလည်းပါတီ၄ခုပေါင်းစည်းထားတာဖြစ်ပါရဲ့ခင်ဗျာကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ
လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာရိုဟင်ဂျာကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်ဖို့ကြိုးပမ်းနေတဲ့ကြောင်းပြောပြပါမယ်။ကျွန်တော်တတ်နိုင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေများစုရှိရာဒေသတွေပါဝင်ပြည်နယ်မျိုးတော်စစ်တွေနဲ့ရန်ကုန်လိုမြို့ကြီးတွေမှာပါရိုဟင်ဂျာကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ဖို့ကြိုးပမ်းနေကြတာပါ။ရခိုင်ပြည်နယ်ကဘူတီတောင်မောင်တော်နဲ့စစ်တွေမျိုးနွယ်တွေမှာပြည်နယ်လွှတ်တော်2နေရာနဲ့ပြည်သူ့လွှတ်တော်3နေရာအတွက်ရှင်ပြိုင်မြို့ကိုယ်စားလှယ်လောင်းတွေကိုမြေစီရင်တင်သိမ်းထားတယ်လို့လည်းမောင်တော်ခရိုင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြိုင်မြို့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီဥက္ကဋ္ဌဦးကျော်မင်းကပြောပါတယ်
ကျွန်တော်ပြင်းလူတော်မှာနှစ်ယောက်ဒီရခိုင်ပြည်နယ်မှာနော်အဲ့တော့ပြည်သူလူတော်မှာမောင်တော်တယောက်ဘုဒ္ဓတော်တယောက်စစ်တွေတယောက်ရန်ကုန်ဘက်မှာ3-4ယောက်လို့ရှိမှန်အများစုကတော့ဒီတိုင်းအစင်းမှာပဲပြင်းနေကျွန်တော်ဒီကိုပြောင်းသွားတာကြာပြီအဲ့ဒါလက်ရှိတနယောက်ရထားလဲပြင်းတယ်ဆိုတာမသိသေးပါနေစံတော့3ယောက်ရှိရခိုင်မှာကျွန်တော်များများမပြင်းပါမပြင်းသေးဆိုတာအကြောင်းအမျိုးမျိုးပေါ့နော်ဆရာလူဒီကလားကျောက်စစ်ကြေညာဝင်နေတဲ့နိုင်ငံရေးလောကထဲဝင်ပြင်းတဲ့လူနေနေတယ်အဲဒါကြောင့်ပါ
ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီကို2012ခုနှစ်မှာဖွဲ့စည်းတည်ထောင်ခဲ့တာဖြစ်ပြီး2015ရွေးကောက်ပွဲမှာကိုစစ်လောင်းမြေတင်သွင်းခဲ့မှုပဲမြေတည်ထောင်ဆိုရွေးကောက်ပွဲကော်မရှင်ကခွင့်မပြုခဲ့ပါဘူးဒီတစ်ချိန်ရွေးကောက်ပွဲမှာလည်းကိုစစ်လောင်းမြေတင်သွင်းထားပေမဲ့ခွင့်ပြုမပြုဆိုတာမသိရသေးပါဘူးရွေးကောက်ပွဲမှာရှင်ပြန်ခွင့်ရဖို့မရေရာရှင်နေတဲ့ကြုံနေရတယ်လို့မကြသေးခင်နှစ်တွေတုန်းကဘာသာရေးလူမျိုးရေးကွေးပြားမှုတွေကိုရှေ့ခံတဲ့ပဏိပခတွေကြုံခဲ့ရတယ်လို့လက်တလော့မှာလည်းစီရေးတင်းမှမှုတွေကြီးထောနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲအတွက်စင်ခေါ်မှုတွေရှိနေတယ်လို့လည်းဦးကျော်မင်းကပြောပါတယ
်ပြန်ပြောလို့ရတယ်ဆိုတော့ဒေသတည်ငြိမ်မှုမရှိဘူးလေဟုတ်လားဟိုအဖွဲ့အစည်းတွေအများကြီးလှုပ်ရှားနေတဲ့နေရာပါနော်အဲ့ဒီလှုပ်ရှားနေတဲ့ကြားမှာကျွန်တော်တို့ဝေလန်းကြောင်းအတိုင်းတော်မယ်လို့သွားမယ်ဆိုတော့ပြောခက်တယ်ပေါ့ဗျာ။ဘုံမှာနေသွားပြီးတော့စီရင်ရေးလုပ်ရင်ဘယ်လိုလုပ်မလဲဆိုတော့ခံမလို့မရဘူး။အဲ့ဒါပါဆိုရင်စစ်ကြတာပါ
ရွေးကောက်ပွဲအတွက်စင်ခေါ်မှုတွေရှိနေပေမဲ့ရိုဟင်ဂျာတွေများပြားနေထိုင်ကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာထောက်ခံမှုတွေအကောင်းနိုင်တယ်လို့လည်းကိခတ်တွေကခန့်မှန်းကြပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာမွတ်စလင်တွေအနေနဲ့နိုင်ငံသားဖြစ်ခွင့်ရရဲ့ကန့်သတ်ချက်တွေရှိနေတာကြောင့်နေပြည်တော်ကရနိုင်တဲ့သူရေတွက်ပေါ်မှာလည်းမူတည်နိုင်တယ်လို့ရခိုင်ပြည်နယ်ရွေးကောက်ပွဲလေးလာဆောင်ကြည့်ရေးဖွေပြောခွင့်ရဦးခိုင်ကောင်းဆန်းကပြောပါတယ်။အဲ့
ဒါဆိုကျွန်တော်တို့ကတော့နည်းနည်းပြောရခက်တာပေါ့။ဘာကြောင့်လဲဆိုတော့သူတို့ရဲ့ဒီနိုင်ငံသားကန့်သတ်ဆိုင်မှုကဘယ်လောက်ရှိလဲဆိုတာကနည်းနည်းခက်တာပေါ့နော်ပြောရတာခက်မယ်။နောက်တစ်ခုကဒီဘူတီရောက်လို့နေရာဆိုရင်တော့နိုင်ငံသားကတည်းကကြီးတဲ့လူတွေများတယ်လို့ကြားတယ်ဆိုတော့ဘူတီရောက်ဘူးတော့ဒီလေစပါတီနိုင်ကြ
ိုင်ရေလို့တင်တာပေါ့ပြည်ထောင်စံကရွေးကောက်ပွဲမှာရှင်ပြိုင်ခဲ့တဲ့ကိုယ်စားလှယ်လောင်းတွေထဲမှာမွတ်စလင်ကိုယ်စားလှယ်တွေမပါခဲ့တဲ့အာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဟာလည်းဒီနေ့မှာတော့မွတ်စလင်ကိုယ်စားလှယ်နှစ်ယောက်ပါဝင်လာခဲ့ပါတယ်ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီအတွင်းရေးမှူးဦးကျော်စိုးအောင်ကတော့နိုင်ငံရေးမှာမတူကွေးပြောတဲ့သူတွေပုံမပါဝင်ခွင့်ရမယ်ဆိုရင်လူ့ခွင့်ရေးပြဿနာတွေကိုတစ်ဖက်တစ်လမ်းကဖြေရှင်းနိုင်လိမ့်မယ်လို့ပြောပါတယ
်ကျွန်တော်တို့ကတော့အကြီးကဲဟိုပါပေါ့နော်ကျွန်တော်တို့နိုင်ငံမှာနိုင်ငံသားကိုယ်ရေးတွေဆိုတော့ဆုံးရှုံးနေတာရှိတယ်ဖိနေကန်တွေများနေတယ်လူကွေးကြီးသူ့ပေါင်းနေခံနေရတာလည်းရှိတယ်လူတွေစုအကွေးကြီးတွေဆုံးရှုံးနေတာတွေရှိတယ်အဲတကယ်လို့ကျွန်တော်တို့ပါတီကလူတော်ကိုယ်စားလှယ်တွေရည်ရှိခံလိုက်ရတယ်ဆိုရင်ခုနသက်သက်ကပြောပြတဲ့အဲဒီဆုံးရှုံးခံနေရတဲ့ဟာတွေကိုကျွန်တော်တို့ဦးစားပေးပြီးတော့အကောင့်တွေပေါ်ပွေးဖို့ကျွန်တော်တို့ကြိုးပမ်းသွားမယ်အတန်တွေထုတ်ပေးမယ်လူတော်နဲ့လည်းကျွန်တော်တို့ညီနိုင်ပြီးတော့အဲ့ဒါကိုစူးစမ်းပြီးမှဆိုပြီးတော့ကျွန်တော်ရည်ပြပြီးတော့မူဝါဒကျထားတယ်
ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာ2019ခုနှစ်ကလုံချုံရဲကင်းစခန်းတွေကိုစီနိုင်တိုက်ခိုက်ခဲ့တဲ့အာဆာရိုဟင်ဂျာအစွန်းရောက်အုပ်စုကိုလိုင်းလိုင်းရှင်းလင်းရမှာမြန်မာလုံချုံရဲတပ်ဖွဲ့ဝင်တွေကကြီးလေတဲ့လူခွင့်ရဲရှို့ဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကဆွဆွေးထားပြီးလူနည်းစုတွေကိုဖိနှိပ်မှုတွေအဆုံးသတ်ဖို့နိုင်ငံသားခွင့်ရေးတွေပေးဖို့လည်းတိုက်တွန်းနေကြတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရုံဝင်တိမမပြုတဲ့မြန်မာဆိုရနဲ့တပ်မတော်ဖက်ကတော့နိုင်ငံတကာနဲ့လူခွင့်ရေးဖွဲ့တွေဆွဆွေးနေတဲ့လောက်လူခွင့်ရေးရှုဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့အခြေခံခွင့်ရေးတွေကိုလည်းဥပဒေနဲ့ညီခံစားခွင့်ပြုထားကြောင်းပြောဆိုထားပါတယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ထားတာပါ
ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
မေ ဲဆန္ဒရှင်စည်းရင်ထုတ်ပြန်ကြေညာထားတာကိုကော်မရှင်ကနောက်ထပ်သတင်းတစ်ပတ်ထပ်တိုးလိုက်ပါတယ်2020ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်းရင်တွေမှာအမားရင်းများရတာဘာကြောင့်ပါလဲဘလို့မျိုးပြုပြင်နိုင်ပါသလဲကျွန်မစုမုံကစူးစီးတင်ပြပေးကြပါတယ်ရှင်မြန်မာနိုင်ငံမှာလာတဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာပါဝင်မဲပေးပိုင်ခွင့်ရှိတဲ့မဲဆန္ဒရှင်စည်းရင်ကိုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကနေဩဂုတ်လ9ရက်နေ့အထိပထမဆုံးအကြိမ်မြန်မာနိုင်ငံတဝန်းထုတ်ပြန်ကြေညာခဲ့တာပါဒါပေမဲ့အမားကြီးများတဲ့အတွက်မဲဆန္ဒရှင်တွေရဲ့ပြင်ဆင်ဖြည့်ဆွတ်တောင်းဆိုလွှာတွေတင်ပြပေးဖို့နိုင်မှုအချိန်ပိုရအောင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကဩဂုတ်လ14ရက်နေ့အထိနောက်ထပ်သတင်းတစ်ပတ်9ရက်သက်တမ်းတိုးပေးလိုက်ပါတယ်ကော်မရှင်အနေနဲ့2015ရွေးကောက်ပွဲတုန်းကလိုအရက်ဖတ်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုမရှိသလောက်ဖြစ်ရတာမို့ဒီနှစ်မှာအခုလိုအမားကြီးများရတာလို့မဲဆန္ဒရှင်တွေရဲ့အခွင့်အရေးနဲ့လှုပ်ဆောင်ရမယ့်အချက်တွေကိုပြညာပေးနေတဲ့ပြည်သူ့မိတ်ဆွေအဖွဲ့ရဲ့ဒါရိုက်တာဦးသွေးလင်းအောင်ကသုံးသပ်ပါတယ
်ဒီရှေ့ကရင်မှာပြီးသွားတဲ့ရွေးကောက်ပွဲမှာပါခဲ့တဲ့မဲဆန္ဒအတိုင်းအောင်မှာမဟုတ်ဖဲနဲ့ပေါ့နော်ဟိုအားနည်းမှုတွေရှိသွားတယ်ဆိုတော့နည်းနည်းဟိုသူတို့လောက်တာကြိုင်တာမှာပေါ့တာတွေနည်းရှိသလားပေါ့နော်အဲ့လိုမြင်နေတယ်အဲတခုမြင်တာတော့ဒီ2015မတိုင်ခင်ကရွေးကောက်ပွဲကော်မရှင်ကတော့ရက်ဖက်ဖွဲ့စည်းတွေနဲ့တည်ဆောက်မှုတော်တော်အောင်ကောင်းတယ်စောင့်ကြည့်ပြီးတွန်းတဲ့သူတွေနဲ့သူတို့ကပုံပြီးကြီးတဲ့အခါကျတော့ပုံပြီးတော့ဖိဖိစီစီလောက်သလားပေါ့ဒီပဲအခုလက်ရှိရွေးကောက်ပွဲကော်မရှင်ကတော့ကျွန်တော်ရင်းမှတ်ဖွဲ့စည်းရေပေါ်မှာတိတ်ပြီးတော့ဟိုနှွေးထွေးရဲ့ပုံစံမျိုးလည်းမတွေ့ရဘူးကျိုးစရာလည်းမတွေ့ရတော့နောက်ပို့ပြီးတော့အခက်အခဲလည်းတွေ့ရတယ်ဒီအခုပထမအချိန်မှာဒီခုနှစ်ရက်တက်တိုးလိုက်တယ်ဆိုတော့ခုနှစ်ရက်တက်တိုးရဲ့အပေါ်မှာဒီကံရံရှင်တွေရဲ့ပြင်ဆင်တဲ့ဟာတွေပေါ်မှာလည်းတလေးတစားသူပြန်ပြီးတော့ပြင်ဆင်တာတွေသူလုပ်တင်တယ်နောက်ရင်းမှတ်ဖွဲ့စည်းကိုလည်းပို့ပြီးတော့ဒီပါဝင်ခွင့်တွေပြုဖို့လည်းလိုမယ်လို့ကျွန်တော်ကအဲ့လိုမျိုးအကြံပြုချင်ပါတယ
်2015မှာမဲဆင်းတွေထုတ်ပြန်ချိန်တုန်းကတည်းကအပြောင်းလဲမရှိခဲ့တဲ့အိမ်တော်စုစည်းရင်တွေ2020မှာမှားရတာကတော့အောက်ခြေအစ်စ်ရက်ကွက်ကျေးရွာအုပ်ချုပ်ရေးမှုတွေနဲ့ရက်ကွက်ကျေးရွာမြို့နယ်အစ်စ်ရွေးကောက်ပွဲကော်မရှင်တို့ကြားပူးပေါင်းချိတ်ဆက်ဆောင်ရွက်မှုအားနည်းချက်ကြောင့်လို့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကနေကချင်ပြည်နယ်ပြည်နယ်လွှတ်တော်အတွက်ဝင်ရောက်အရွေးခံမဲ့ကိုလမ်ဆောင်ကပြောပါတယ်
ဟုတ်ကဲ့ရက်ကြီးကနေကျွန်တော်တို့ဒီဘဟုပြည်ထောင်စုအဆင့်ရဲ့လုပ်ငန်းလုပ်တဲ့ဟာကတော့နည်းနည်းလေးနောက်ကျတယ်လို့ကျွန်တော်တို့အဲ့လိုမျိုးတုံ့တက်မိတယ်။ဘာဖြစ်လဲဆိုရင်သူတို့ကဒီဘက်ကကျွန်တော်တို့ကိုဗစ်နဲ့လည်းပြန်တိုက်ဆိုင်သွားတယ်။ဒီ operation ဘိုင်းမှာအားနည်းမှုတွေရှိတယ်လို့ကျွန်တော်တို့အဲ့လိုမျိုးတုံ့တက်တယ်။ဘာဖြစ်လဲဆိုရင်ကျွန်တော်တို့ဒီ ground rule ဖြစ်တဲ့ဒီရက်ကြီးမှာပြန်စီစဉ်တဲ့ဟာကအဲ့လိုမျိုးနည်းပညာဘိုင်း human resource ဘိုင်းတွေကျွန်တော်အားနည်းမှုရှိမယ်လို့ထင်မိတယ်။ဥပမာကျွန်တော်တို့ဒီကချင်ပြည်နယ်ဆိုရင်တချို့တောတောင်ဒေသတွေမှာဆိုရင်ကျွန်တော်တို့တွားပြေးလာရဲကအစားခက်ခဲမှုတွေအများကြီးရှိတယ်ပထဝီအနေထားရကွဲပြားမှုတွေတာလမ်းမဆက်တွေရဲ့ခက်ခဲမှုတွေအဲလိုမျိုးတွေအများကြီးရှိတယ်ဆိုတော့ဒီရက်ကျဲဘက်ကိုမြင်းစင်းကျွန်တော် baseline ယူတဲ့အချိန်မှာအင်းစင်မှုနဲ့လူအရင်းအမြစ်ကိုအတုံးဆွဲမှုကတော့ကျွန်တော်တော်တော်လေးအားနည်းတယ်လို့အဲလိုမျိုးဆိုတော့အဓိကအနေနဲ့ကတော့ဘယ်လိုမျိုးနည်းတွေနဲ့လုပ်မလဲဆိုတဲ့ဟာလည်းကျွန်တော်အင်ပရမအရေးကြီးတယ်
အခုလိုမဲဆင်းရဲ့အပါအရင်းတွေဖြစ်တာမှာအဓိကတာဝန်အရှိဆုံးကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပဲဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခဲ့အတန်ရဲ့သူတေသနာမှုကိုရဲဝေဖြောင်းကပြောပါတယ်။ဒါကြောင့်ရွေးကောက်ပွဲကော်မရှင်အနေနဲ့စနစ်တကျစစ်စစ်ပြီးဒုတိယအကြိမ်နောက်ဆုံးအနေနဲ့ထုတ်ပြန်မဲ့စည်းရင်းမှာအမားရင်းနဲနိုင်သမျှနဲအောင်လို့ဆောင်ရွက်ပေးဖို့သူကတိုက်တွန်းပါတယ
်။လက်ရှိရွေးကောက်ပွဲကော်မရှင်ရဲ့သူတို့တွေရဲ့လုံနိုင်စွမ်းသူတို့တွေရဲ့အရေးချင်းတို့ကျွန်တော်တို့ပြန်လည်ဆန်းစစ်ဖို့လိုမယ်နဲ့အထင်နဲ့ရွေးကောက်ပွဲကော်မရှင်ကအခုလိုမျိုးမဲဆင်းမထုတ်ပြန်ခင်ကတည်းကဒီအရှိကနေပြီးတော့ပေါ့နော်ဒီတော်သက်ဆိုင်ရာဌာနတွေနဲ့ပူးပေါင်းပြီးတော့အဲ့လိုကြိုတင်ပေးဆင်မှုတွေမလုပ်ခဲ့လို့ပဲအခုလိုမျိုးအမားရင်းနဲ့ထထလာတာပေါ့နော်အဲ့တော့နောက်ထပ်ခုနှစ်ရက်တရန်တိုးမယ်ဆိုတော့လေနောက်ထပ်ခုနှစ်ရက်အတွင်းမှာဘယ်လိုမျိုးအမားရင်းကင်းကင်းနဲ့လှုပ်လာနိုင်မလဲဆိုတော့လေစိတ်ဝင်စားဖို့ကောင်းနေပေါ့နော်အရေးကြီးဆုံးကတော့အရင်တုန်းကဒီဟိုမှန်ခဲ့တာတွေကိုထပ်ဖမားပစ်လိုက်ဖို့တော့အရေးကြီးဆုံးဖြစ်တယ်။အခုမှားနေတဲ့ဟာတွေကိုထပ်ပြီးတော့ပြင်ဆင်ပေါ့နော်။ဆိုတော့အဲ့တော့အရေးကြီးတယ်လို့ဒီမှာထင်ပါတယ
်။ရွေးကောက်ပွဲအတွက်ပြင်ဆင်နေကြချိန်မှာပဲမြန်မာနိုင်ငံမှာကမ္ဘာကရောဂါ COVID-19 ကူးစက်နေစေမို့ရောဂါပိုးကူးစက်ခြင်းမခံရအောင်လူစုလူဝေးနဲ့မဲဆင်းကြီးတဲ့အချိန်မှာတက်မှတ်အကွာအဝေးကနေစောင့်ဆိုင်းကြည့်ရှုဖို့မဲဆင်းကြီးတဲ့အချိန်မှာ mask နှာခေါင်းစည်းတွေမဖြစ်မနေတက်ဆင်ထားဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြညာပေးပါတယ်။လက်တလောမှာတော့ဩဂုတ်လ14ရက်နေ့အထိမဲဆန္ဒရှင်တွေအနေနဲ့မဲဆင်းသွားကြည့်နိုင်ကြပြီးဖြည့်စွက်တင်သွင်းမှုတွေစစ်စစ်ပြီးရင်တော့နောက်ထပ်တစ်ကြိမ်မဲဆန္ဒရှင်စည်းရင်းကိုလာမယ့်အောက်တိုဘာလမှာနောက်ဆုံးအကြိမ်ဖြစ်ထပ်မံကြေညာဖို့ရှိပါတယ်ရှင်။ကျမစုမွန်ပါ
မန္တလေးလူငယ်တင်းနှံကြောင့်မှထိမ့်သိမ်းထားစဉ်တွင်ထွက်ပြေးသွားတဲ့လူငယ်5ဦးကိုပြန်လည်ဖမ်းဆီးရမှာ2ဦးတည်ဆုံခဲ့တဲ့အမှုကိုမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကစတင်စစ်ဆေးနေတဲ့အကြောင်းကိုပြောပြပါမယ်။ကျမအိမ်တနာထွန်းပါ။အရှိမရောက်သေးတဲ့ပြစ်မှုကျူးလွန်သူတွေကိုထိမ့်သိမ်းထားတဲ့မန္တလေးလူငယ်တင်းနှံကြောင့်ကထွက်ပြေးသွားသူလူငယ်တွေကိုအာဏာပိုင်တွေလိုက်လံဖမ်းဆီးရကနေ2ဦးတည်ဆုံခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့လူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်နဲ့လူမှုဝန်ထမ်းဦးစီးဌာနကတာဝန်ရှိသူတွေကဒီကနေ့ပဲစစ်ဆေးမှုတွေစတင်ခဲ့ကြတာပါ လူငယ်နှစ်ဦးသေဆုံးမှုနဲ့ပတ်သက်လို့စုံစမ်းတွေးကြည့်ချက်တွေကိုတော့နောက်ပိုင်းမှာထုတ်ပြန်သွားမယ်လို့လည်းအမျိုးသားလူ့ခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးလှမြင့်ကပြောပါရယ
်အချိန်နှီးမအောင်တည်အောင်သွားတာပဲပြန်လာရဲဆိုရင်တော့တည်လာတော့တွေ့ရပေါ်မူတည်ပြီးတော့သက်ဆိုင်ဝန်ကြီးဌာနနဲ့ဆက်ရင်ဆက်မှာပေါ့နော် statement တွေကထုတ်ဖို့လိုတယ်ဆိုရင်လည်းထုတ်ပါပေါ့ကွာဘလို့အချိန်နှောက်ဒီခရင်းနှောက်ပြီးသွားတယ်ဆိုတော့ရမ်းသိကျင်တာပေါ့အငယ်လို့လေ
ပြီးခဲ့တဲ့နှစ်တည်းကမုံရွာမြို့မှာလူရဲမှုနဲ့ဖမ်းဆီးခံခဲ့ရတဲ့လူငယ်ခုနှစ်ဦးကိုတရားရုံးကထောင်ဒဏ်2နှစ်စီအပြည့်ပေးခဲ့ပေမဲ့အရွေးမရောက်သေးသူတွေအဖြစ်မန္တလေးလူငယ်တင်နန်းကျောင်းကိုပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကပို့ခဲ့တာပါအဲ့ဒီအထက်က5ဦးဟာတင်နန်းကျောင်းကိုရောက်ပြီး9ရက်အကြာမှာပဲထွက်ပြေးခဲ့တာကြောင့်တာဝန်ရှိသူတွေကလိုက်လံဖမ်းဆီးချိန်မှာပဲဒဏ်ရာကျပြီး2ရက်သေဆုံးခဲ့တာပါထွက်ပြေးတဲ့နေ့မှာပဲတဦးတေဆုံးပြီးနောက်တဦးကလည်းဗုဒ္ဓဦးနေ့ကထပ်မံတေဆုံးသွားသလိုဒဏ်ရာရသူနောက်နှစ်ဦးကိုလည်းစီရင်တင်ထားရပါတယ်။လူငယ်နှစ်ဦးတေဆုံးမှုအတွက်တင်တန်းကျောင်းတာဝန်ရှိသူတွေကတော့မန္တလေးတိုင်းချင်းအေးတာဆန်မြို့နယ်အမှတ်8ရဲစခန်းမှာတည်မှုတည်ခင်းနဲ့အမှုဖွင့်ထားပါတယ်။တေဆုံးသွားသူမောင်ခိုင်စော်ထွန်းရဲ့အကိုဖြစ်သူကိုကျော်စွာလင်းကတော့ညီဖြစ်သူရဲ့အလောင်းမှာပြင်းထန်တဲ့ထိခိုက်ဒဏ်ရာတွေတွေ့ရတယ်လို့ပြောပါတယ်။
ဒီကလေးကိုရိုက်တာလည်းဟိုတုံးနဲ့ရိုက်တာမဟုတ်ခွန်းနဲ့ဝတ်ထမ်းနဲ့ရိုက်တာလို့ပြောရကြ။အဲလိုရှင်းတာတော့တွေ့နေတယ်ကျွန်တော်တို့တုံးနဲ့ရိုက်တာမဟုတ်ပါဘူးလေ။ဝတ်ထမ်းနဲ့ရိုက်တာလေ။ဝတ်ထမ်းနဲ့ရိုက်တယ်ဆိုလို့ချင်းအရိုးရိုးတာကြောင့်မရှိပါဘူး။အဲပြောသွားတာတန်တုံးနဲ့ရိုက်တာပါလို့ပြောသွားတယ်။အဲရင်းသိတာလေဥမ္မာအဲနိုင်ဟိုးကျိုးတယ်လက်ချောင်းကွဲတယ်နိုင်ဟိုးကျိုးပြီးတော့ဟိုအတော့ကိုအရိုးကသွားကြည့်ရတာတရားဝင်ပြောတာ
။စစ်စစ်ချက်ထွက်ပေါ်လာတဲ့အခါတရားမျှတမှုရအောင်ကြိုးပမ်းသွားမယ်လို့လည်းအကိုဖြစ်သူကိုကျော်စွာလင်းကပြောပါတယ်။လူအခွင့်အရေးလှုံ့ဆော်မှုအဖွဲ့ဖြစ်တဲ့ညီမချင်းမြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကတော့လူငယ်တွေကိုပြုပြင်ထိမ့်သိမ်းရမယ့်နေရာမျိုးမှာအခုလိုဖြစ်ရမျိုးတွေကိုစုံစမ်းဖော်ထုတ်နိုင်ဖို့အရေးကြီးတယ်လို့သုံးသပ်ပါတယ်
။ဒီလူငယ်သင်တန်းကျောင်းဆိုတာကတော့ကလေးသူငယ်တွေကိုဇာတိကျပြန်ပြီးတော့ကောင်းမှုအတွက်ပြုပြင်တဲ့စခန်းမျိုးဖြစ်တယ်။ဒါပေမဲ့ဒီကိစ္စမှာကျွန်တော်ကြည့်တဲ့အခါမှာပြုပြင်စခန်းမှာတာဝန်ရှိတဲ့သင်တန်းကျောင်းမှာတာဝန်ရှိတဲ့သူတွေကကလေးတွေပေါ်မှာဒီကလေးနဲ့မလိုက်ညီတော့ဆက်ဆံမှုတွေလှုပ်ဆောင်နေဆိုတော့အခြေအနေမျိုးတွေကျွန်တော်တွေ့ရတယ်။စုံစမ်းစစ်ဆေးမှုတွေကျွန်တော်တို့လှုပ်ဆောင်နေအခြေတော်မရှိနေပေမဲ့ပြည်ရှိမြအချက်ကိုပြောမယ်ဆိုရင်တော့သူတို့ရဲ့ကင်တွယ်ပုံကကလေးတွေအတွက်ကျွန်တော်တို့အန္တရာယ်ဖြစ်နိုင်တဲ့အခြေအနေမျိုးကလေးနဲ့မကိုက်ညီတော့စီကံမျိုးဒါမှမဟုတ်လို့ရှိရင်ကင်တွယ်ဖြစ်ရှင်းတဲ့ပုံစံကနီးလမ်းမကျတဲ့ပုံစံမျိုးဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ဒီကလေးသူငယ်ဆိုင်ရာခွင့်ရေးမှာပဲဖြစ်ဖြစ်ကျွန်တော်ပြောထားတာပါပြောလဲဆိုတော့ဒီလိုမျိုးဒီဟာဒီမှာတင်းနှန်းကြောင်းဒီမှာရောက်တဲ့ကလေးတွေရဲ့အခြေအနေကိုပုံမှန်စစ်ဆေးနိုင်ခွင့်ရှိရမယ်ဆိုတော့ဒါကိုထောက်ပြတာပါအဲ့တော့သူတို့ချထားတဲ့စီကန်းတွေကကိုက်ညီရလားဆရာဆရာမတွေမှာတဝန်နဲ့နေရဲ့လှုပ်ဆောင်မှုတွေရောကလေးနဲ့ဟိုအကျိုးရှိရလားဒါကိုစုံစမ်းစစ်ဆေးတဲ့အရာမျိုးရှိဖို့အတွက်ကလေးသူငယ်ဆိုင်ရာခွင့်ရင်းမှာလည်းတိကျဖော်ပြထားပြီးသားပါအခုဖြစ်သွားတဲ့ကိစ္စကိုကျွန်တော်တို့ကတော့ပြောဆိုခြင်းတဲ့ကိစ္စတခုကတော့တန်ဖိုးရရှိစေရာလိုအပ်တာတဲ့ပုံပုံပြီးတော့ကြီးမားတဲ့ဆက်ဆံမှုရရှိနေဆိုတော့ကျွန်တော်တို့တွေ့ရတယ်။ဒါကြောင့်မလို့အမြန်ဆုံးစုံစမ်းစစ်ဆေးပြီးတော့လှုပ်ဆောင်ပေးဖို့လိုအပ်ပါတယ်
။လူ့အခွင့်အရေးကော်မရှင်အနေနဲ့လည်းထုတ်ပြန်ချက်တွေတွေမကပဲဥပဒေမဲ့လောက်ရက်တွေကိုထိထိရောက်ရောက်တားဆီးနိုင်အောင်ကြိုးပမ်းဖို့လိုအပ်တယ်လို့လည်းဦးအောင်မျိုးမင်းကပြောပါရယ်။လက်တလုံးမှာတော့လူငယ်နှစ်ဦးတေဆုံးမှုအတွက်တင်းနှန်းကျောင်းတာဝန်ရှိသူတွေကမန္တလေးတိုင်းချင်းအေးတာဆန်မြို့နယ်အမှတ်8ရဲစခန်းမှာတည်မှုတည်ခင်းနဲ့အမှုဖွင့်ထားပါရယ်ရှင်။ကျွန်မအေးတနာထွန်းပါရန်ကုန်မြို့ကနေတင်ပေးပို့တာဖြစ်ပါရယ်။
အမျိုးသမီးတဦးကိုစစ်သားနှစ်ယောက်ကပြစ်စီလူယူတပ်ပြခဲ့တဲ့ဖြစ်ရအတွက်တရားမျှတမှုရရှိရေးပဲခူးတိုင်းရွှေကျင်မြို့နယ်မှာဥဆောင်ဆန္ဒပြသူတွေကိုဖမ်းဆီးရေးယူခံခဲ့ရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါကရင်ပြည်နယ်ဖားပုံမြို့နယ်ကအမျိုးသမီးတဦးကိုတပ်မတော်သားနှူးကနေရွှေဆွဲကြိုးနဲ့ပြစ်စီလူယူပြီးပြစ်ခတ်တပ်ပြမှုအတွက်တရားမျှတမှုရရှိရေးတောင်းဆိုပြီးပဲခူးတိုင်းဒေသကြီးရွှေကျင်မြို့နယ်မှာဒေသခံတိုင်းရင်းသားတွေမနေ့ကဆန္ဒပြခဲ့ကြတာပါ။ဆန္ဒပြဖွဲ့ကောင်းဆောင်လူကတော့ရဲတပ်ဖွဲ့ကနေရွှေကျင်မြို့နယ်ရဲတပ်ဖွဲ့မှူးရုံးကိုဖမ်းဆီးခေါ်ဆောင်ထားပြီးငိမ့်စုစီပုံမှန်19နဲ့အမှုပွေလိုက်ကြောင်းဆန္ဒပြရမှာပါဝင်ခဲ့တဲ့နော်စေးစေးကပြောပါတယ်။မရပါဆန္ဒပြက
တော့ဖမ်းတာမရပါဘူး။သူကိုယ်တိုင်ပြောတာကတော့ရေကသူ့ကြောင့်ပုံမှန်19ဖမ်းရတဲ့အမှုစီကပါလို့မသိရဘူး။သူက9ရက်နေ့တော့လည်းတစ်ခါဆန္ဒထုတ်ဖို့တာရှိတယ်ဒီအစားမှတစ်ခါရှိတယ်ဒါတော့မနေ့တော့ဆွေးနွေးတဲ့ခါတော့နောက်ဆက်တယ်ဘောဘတရားမြတ်တဒီအတွဲပြည့်ရှင်ဒီဘူဘွားလို့ဆိုဘူအတွဲဒီတမတော်တွေပြည့်တည်တည်ဆိုအဲ့အကြောင်းလဲဆန္ဒကြရတာ
ဩဂုတ်လ6ရက်နေ့မနေ့စံတားကြီးဝန်းကျင်ခန့်မှာရွှေကျင်မြို့နယ်ကျေးရွာပေါင်း16ရွာကလူဦးရေ206ဦးစုစည်းပြီးတော့ဇလူချောင်းကနေ3စီးရဲ့ကျုံချောင်းမှာဆန္ဒထုတ်ဖို့ပြတ်တက်ခဲ့တာဖြစ်ပြီးအပြန်မှာဆန္ဒပြဖွဲ့ဦးဆောင်သူစောအက်စတာနဲ့စောကြီးဝင်းနှုတ်ဦးကိုရွှေကျင်မြို့နယ်ရဲစပွဲမှူးရုံးကိုခေါ်ဆောင်သွားတာပါဆန္ဒပြခေါင်းဆောင်သူတရားစွဲဆိုခံရတာမှန်ကန်ကြောင်းနဲ့အသေးစိတ်ကတော့မသိရသေးဘူးလို့လဲရွှေကျင်မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပြောပါတယ်
ကျွန်တော်တို့ကိုယ်စားလှယ်ပြည်နယ်ကိစ္စပတ်သက်ပြီးဘူးရောက်နေတယ်အဲ့တော့ကျွန်တော်တို့ဖြေရလွယ်သွားနေတယ်လေ
တရားစွဲဆိုမှုအခြေအနေနဲ့ပတ်သက်လို့ရွှေကြည်မြို့နယ်အုပ်ချုပ်ရေးမှူးနဲ့မြို့နယ်ရဲတပ်ဖွဲ့မှူးရင်းကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ကရင်ငင်းချိုင်းရဲထောက်ကူပြုကွန်ရဲ့အစီအစဉ်တာဝန်ခံနော်ဝါခူရှိကတော့တရားမျှတမှုရရှိစေဖို့ရည်ရွယ်ပြီးဆန္ဒပြခဲ့ကြတဲ့ဒေသခံတွေကိုအရေးယူတဲ့ဟာမလုပ်သင့်တဲ့လှုပ်ရှားလို့ပြောပါရတယ်။
မမတ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူကတော့တောင်းဆိုချက်တွေရှိတယ်လေ။ဒီတရားမျှတမှုနဲ့ပတ်သက်ဒီပြည်သားတွေစစ်တပ်စခန်းတွေရပ်တည်ပြီးဖို့ပေါ့နော်။စစ်တပ်စခန်းများရှိလို့ရှိရင်သူတို့ကဟိုလုံခြုံမှုမရှိဘူးပေါ့နော်။လုံခြုံမှုမရှိလို့သူကဒီလိုမျိုးတောင်းဆိုတာဖြစ်တယ်။ခုကကျွန်တော်တို့ကြားလာတာကတော့မရလား။ဟိုတရားစခန်းရတယ်။ဒါကတော့မဖြစ်သင့်ပေါ့နော်။
စူလိုင်လာ၆ရက်နေ့ကတမရော်သားနူးဟာဖာပုံမြို့နယ်ပိုလူသားကျေးရွာအုပ်ချုပ်ရေးမှူးရဲ့စနီးနော်မူးနော်ထံပြစ်စီလူရင်လူတန်းတက်သည့်ပြစ်မှုကျွလွန်သွားခဲ့တယ်လို့အလားတူဖြစ်ရမျိုးထပ်မံမဖြစ်ပွားဖို့နဲ့လူနေမှုဘဝလုံခြုံမှုရှိစေဖို့အတွက်တပ်စခန်းတွေကိုပြန်ရုပ်သိမ်းပေးဖို့ဩဂုတ်လ၅ရက်နေ့ကကြောက်ကြီးမြို့နယ်ဒေသခံ၈၀၀ခန်းကဆန္ဒပေါ်ထုတ်ခဲ့ကြသလိုစူလိုင်လာ၂၂ရက်နေ့ကလည်းဖာပုံမြို့နယ်ဒေသခံရွာသား1500ကျော်ကနေတမရော်စခန်း၄ခုမှာဆန္ဒပြခဲ့ကြပါတယ်ကရင်ပြည်နယ်ဖာပုံဒေသခံနော်မူနော်ပြစ်ဒဏ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးကျူးလွန်သူတပ်မတော်သားနှူးကိုစစ်တရားရုံးနဲ့စစ်ဆေးစီရင်ပြီးအမြင့်ဆုံးပြစ်ဒဏ်နဲ့ချမှတ်လိုက်ခဲ့ကြောင်းတပ်မတော်သတင်းမှပြန်ကြားရေးဖွဲ့ကဇူလိုင်လကုန်မှသတင်းထုတ်ပြန်ထားပါတယ်။ပြည်မှုကျူးလွန်သူတပ်မတော်သားနှူးကိုစစ်ဆေးဆောင်ရွက်ချိန်မှာလည်းမွန်ပြည်နယ်ဘီလင်းမြို့နယ်ကဒုတိယသူဆွေအုပ်ချုပ်ရေးမှူးပါဝင်ကျေးရွာအုပ်ချုပ်ရေးမှူးတချို့နဲ့ရမီရဖတ်တချို့တက်ရောက်လိတ်လာတာရှိတယ်လို့လည်းတပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဘလူပြစ်တံတွေလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကရင်ပြည်နယ်ဖားပုံခရိုင်ဘက်မှာ NCA ပြည်ရက် KNU ကရင်မျိုးသားစီယုံတပ်မှန်ငါအောက်ခြေတပ်ဖွဲ့တွေနဲ့မြန်မာစစ်သားတို့ကြားလမ်းဖောက်လို့ရေးကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်စစ်ရေးသင်းမနေစေဖြစ်ပါတယ်။ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းတွေသတင်းပေးပို့ထားပါတယ်။
ဒီ American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွေထွေးကတင်ဆက်ပေးပါမယ်။ကမ္ဘာကြီးပြုနေလာမှုနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုဖြစ်စေတဲ့ဖန်လုံအိမ်တန်းငွေထုတ်လွှင့်မှုရှော့ချရေးတကူတော့ဆန္ဒပြရာကနေကမ္ဘာ့တွန်းတန်းနဲ့ချီတဲ့ចောင်းသားလူငယ်တွေပါဝင်လာတဲ့အထိစီယုံလုံဆောင်နိုင်ခဲ့တဲ့ဆွီဒင်နိုင်ငံက Greta Thunberg ကသူ့ရဲ့လှုပ်ရှားမှုတွေကြောင့်ပဲကမ္ဘာကောင်းဆောင်တွေကပါအတိအမှတ်ပြုအလေးထားခံလာရတဲ့ဆယ်ကျော်သက်လူငယ်အမျိုးသမီးတယောက်ဖြစ်ပါတယ်။ဒီကနေ့ကမ္ဘာကြီးကြုံတွေ့နေရတဲ့အကြီးအမားဆုံးပြဿနာတစ်ခုကိုအကျယ်လောင်ဆုံးနှူးဆော်လှုပ်ရှားနိုင်သူအဖြစ်အတိအမှတ်ပြုခံထားရတဲ့သူပါ။ယုံကြည်ချက်ခံမှမှုနဲ့မဆုံးမနစ်ခွန်အားစိုက်ထုတ်မှုတွေကြောင့်အသက်ငယ်ငယ်အရွယ်မှာပဲသဘာဝပတ်ဝန်းကျင်ရေးရာခေါင်းဆောင်တစ်ယောက်ဖြစ်လာတဲ့ဆယ်ကျော်သက်အမျိုးသမီးငယ် Greta Thunberg နဲ့သူ့ရဲ့လှုပ်ရှားမှုတွေအကြောင်းဒီသတင်းဖတ်အမျိုးသမီးကဏ္ဍမှာစုစည်းတင်ပြပေးပါမယ်ရှင်ကြီးရဝေဒနာမျိုးစုံခံစားနေရတဲ့ချွတ်တဲ့ခန္ဓာတစ်ခုလိုဖြစ်လာနေပြီးမိုးခေါင်ရေရှားတော်မီလောင်မုန်တိုင်းပင်ရေပေးစားတဲ့သဘာဝဘေးဒဏ်အမျိုးမျိုးနဲ့ယောဂကပေးတန်တွေကိုပါတစ်နှစ်တစ်နှစ်ပိုးပြီးတော့ခက်စိတ်စိတ်ကြုံတွေ့လာနေရပါတယ်ကမ္ဘာကြီးပြုနေလာမှုနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုဖြစ်စေတဲ့ကာဗွန်တန်းငွေထုတ်လွှတ်မှုကိုအတိုင်းအတာတစ်ခုအထိမလျှော့ချနိုင်ဘူးဆိုရင်တော့ဒီလိုအခြေအနေတွေကပိုးပြီးတော့ဆူလာနိုင်ပွဲရှိတယ်ဆိုတာကိုလည်းသိပ္ပံပညာရှင်တွေကသတိပေးနေကြတာပါဒီလိုပဲသဘာဝပတ်ဝန်းကျင်ရေတက်ကြွလှုပ်ရှားသူတွေကလည်းကာဗွန်တန်းငွေထုတ်လွှတ်မှုတွေကိုအမြန်ဆုံးလျှော့ချဖို့ကမ္ဘာကောင်းဆောင်တွေကိုဖိအားပေးတိုက်တွန်းနေပါတယ်။ဒီထဲမှာထင်ရှားတဲ့တက်ကြွလှုပ်ရှားသူတို့ကတော့ဆွီဒင်နိုင်ငံကဆယ်ကျော်သက်အမျိုးသမီးငယ် Greta Thunberg ဖြစ်ပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်လူသက်ပေါင်းများစွာဆုံးရှုံးရပြီးအတိတ်ဒုက္ခရောက်နေကြရတာဟာကမ္ဘာကောင်းဆောင်တွေရဲ့လက်တွေ့မှာပါတဲ့ဂတိကဝတ်တွေနဲ့ကာဗွန်တန်းငွေ့ရော့ကြအောင်မလုံဆောင်နိုင်တာတွေကြောင့်ဖြစ်တယ်လို့ Greta Thunberg ကပြင်းပြထန်ထန်ဝေဖန်ပါတယ်။ ကဘာကြီးရေရှည်ရတီနိုင်ရေးကိုရှင်းမရှိဘဲငွေနဲ့အကျိုးစီးပွားကိုသာကြည့်ပြီးဖြစ်လာတဲ့အကျိုးဆက်ကိုတာဝန်မခံကျင်ကြတဲ့လူကြီးတွေကြောင့်ဒီကနေ့ခေတ်မျိုးဆက်တဲ့လူငယ်တွေဆွေးွားတဲ့သဘောပေါက်ဘေးဒဏ်တွေကိုကြုံကြရတယ်လို့သူကပြောပါတယ
် You are failing us but the young people are starting to understand your betrayal the eyes of all future generations are upon you
ရှင်တို့လူကြီးတွေကျမတို့အပေါ်မှာပြက်ကွက်ဖြစ်ကြတယ်။ရှင်တို့ရဲ့တာဝန်မကျေမှုတွေကိုလူငယ်တွေကအခုတော့နားလည်လာကြပါပြီ။အနာဂတ်မျိုးဆက်တွေကရှင်တို့ကိုစောင့်ကြည့်နေပါတယ်။ထပ်ပြီးတော့ပြက်ကွက်ကြအောင်မယ်ဆိုရင်တော့ကျမတို့ဘယ်တော့မှခွင့်လွန်မှာမဟုတ်ပါဘူး။ဒီတိုင်းလက်ပိုက်ကြည့်နေတော့မှာမဟုတ်ပါဘူး။အခုတက်ပို့ပြီးဘောင်းကျော်မလာဖို့ဒီအချိန်ဒီနေရာမှာပဲစီးကံလိုက်ပါတယ်။ရှင်တို့ကြိုက်ကြိုက်မကြိုက်ကြိုက်အပြောင်းလဲအတွက်ကဘာကြီးကနိုးထလာနေပါပြီ
။ဒါကတော့2019ခုနှစ်စက်တင်ဘာလကကဘာတဝမ်းသမ္မတတွေဝင်ကြီးချုပ်တွေနဲ့ကဘာခေါင်းဆောင်တွေအများပြားတက်ရောက်ခဲ့ကြတဲ့ကုလသမဂ္ဂအထွေထွေညီလာခံအတွင်းရာသီဥတုဖောက်ပြန်ပြောင်းလဲမှုဟန်တာရေးဆိုင်ရာထိပ်သီးဆွေးနွေးပွဲမှာ Greta Thunberg ကကဘာခေါင်းဆောင်တွေကိုရဲရဲဝံ့ဝံ့သတိပေးပြောခဲ့တာပါ။ကဘာကြီးပြုနေမှုကိုလျှော့ချနိုင်ဖို့ဒီကနေ့ကဘာကောင်းဆောင်တွေအနေနဲ့မှန်ကန်တဲ့မူဝါဒတွေချမှတ်ပြီးတာဝန်ယူဖြေရှင်းကြရလိမ့်မယ်ဆိုတော့ကိုသွန်ဘက်ကဥရောပပါလီမန်မှာရောဥရောပနိုင်ငံတချို့ကလွှတ်တော်တွေမှာပါတက်ရောက်ပြောကြားခဲ့တယ်လို့ဥရုယာတီအရေးဆိုင်ရာကဘာညီလာခံတွေမှာလည်းပြီးခဲ့တဲ့နှစ်နှစ်ဆက်တိုက်တက်ရောက်ပြောကြားခဲ့တာဖြစ်ပါတယ်။လူငယ်တဲ့နှစ်နှစ်အသက်15နှစ်အရွယ်တုန်းကတော့ Greta Thunberg ကတောက်ကြနေတည်းရဲ့ကျောင်းချိန်အတွင်းမှာကျောင်းကိုမတော်ပဲရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကထိထိရောက်ရောက်တုံ့ပြန်ကင်တွယ်ပေးဖို့တကူတော်ဆန္ဒပြတောင်းဆိုခဲ့တာပါ။မီးလောင်နေတဲ့အိမ်တလုံးလိုဖြစ်နေတဲ့ကဘာကြီးမှာသူတို့လိုမျိုးဆက်တွေအထက်အနာဂတ်မဲ့ရတာမို့ဒီအခြေအနေကိုပြောင်းလဲဖြစ်နိုင်မဲ့ဘယ်ရာကိုမဆိုသူလုပ်ဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့ Greta Thunberg ကပြောပါရယ်။သူ့ရဲ့အသံကိုလူတွေနားထောင်လာတဲ့အထိမဆုံမနစ်တောက်ကြနေတိုင်းလူတော်ရှိဆန္ဒပြရာကနေကမ္ဘာကျွန်းမှာလူငယ်သန်းပေါင်းများစွာပါဝင်လာခဲ့တဲ့အထိတဘာဝပတ်ဝန်းကျင်ရေကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုကြီးဖြစ်လာအောင်လှုံ့ဆော်နိုင်ခဲ့တဲ့သူပဲဖြစ်ပါတယ်လူငယ်တဲ့နှစ်နှစ်တုန်းကတခုတော့ဆောက်ရတဲ့လှုပ်ရှားမှုကနေဒီကနေ့မှာတော့ Fridays for Future တောက်ကြနေဟာအနာဂတ်အတွက်ဆိုတဲ့စောင်ပုံနဲ့နိုင်ငံပေါင်း150ကျော်မှာလူငယ်သန်းပေါင်းများစွာပါဝင်တဲ့တဘာဝပတ်ဝန်းကျင်ရေးလှုပ်ရှားမှုကြီးတွေပေါ်ပေါက်လာခဲ့တာပါ။ Greta Thunberg ကဒီကနေ့ကမ္ဘာကြီးမှာကြုံတွေ့နေရတဲ့အကြီးအမားဆုံးပြဿနာတစ်ခုကိုအကျယ်လောင်ဆုံးနှိုးဆော်နိုင်ခဲ့သူဖြစ်တယ်လို့ဆိုပြီးကမ္ဘာကျော် Time Magazine ကြီးကလည်း2019ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်အဖြစ်သူ့ကိုဂုဏ်ပြုခဲ့တယ်လို့2019ခုနှစ်အတွက်နိုဘယ်ငင်းကြမ်းရေးဆုအဆိုပြုခံရတဲ့အထက်မှာလည်း Greta Thunberg ပါဝင်ခဲ့ပါတယ်။ကမ္ဘာကောင်းဆောင်တွေတာဝန်မဲ့စွာနဲ့လှူလှူရှူနေတဲ့ကိစ္စတခုကိုယုံကြည်ချက်အပြည့်နဲ့ထောက်ပြပြောဆိုဝင်သူ Greta Thunberg ဟာတကယ်တော့သူစိတ်ဝင်စားတဲ့အကြောင်းအရာတစ်ခုမှသာအာယုံဆူဆိုက်တက်ပြီးလူတွေနဲ့ဆက်ဆံပေါင်းသင်းတဲ့နေရာမှာအခက်အခဲရှိခဲ့တဲ့ Asperger Syndrome လို့ခေါ်တဲ့အထူးကြံဝေဒနာတစ်မျိုးခံစားခဲ့ရတဲ့လူငယ်တစ်ယောက်ပါအသက်ရှင်နှစ်အရွယ်လောက်မှာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေအကြောင်းကျောင်းမှာစတင်လေ့လာခဲ့ရတယ်လို့ကဘာကြီးဟာဖန်လုံအိမ်တန်းငွေထုတ်လုပ်မှုတွေကြောင့်ပုံနှိပ်လာနေတဲ့ဆိုတဲ့အခြေခံအချက်ကိုသူနားလည်လာခဲ့တဲ့အခါမှာတော့ဒီပေါ်မှာလူတွေကဘာလို့အလေးနဲ့မတုံ့ပြန်ကြတာလဲဆိုတာကိုသိပြီးတော့အံ့ဩစိတ်ပြတ်ခဲ့ရတယ်လို့ Greta Thunberg ကပြောပါတယ
် People are suffering people are dying entire ecosystems are collapsing
လူတွေဒုက္ခမျိုးစုံခံစားနေကြရပါတယ်။လူတွေတည်နေကြရတယ်။ဂေဟစနစ်ကြီးတစ်ခုလုံးပျက်စီးလာနေပါတယ်။လူတွေအစုလိုက်အပြုံလိုက်တည်တည်ပျက်စီးပျောက်ကွယ်မဲ့အခြေအနေအဆကိုကျမတို့ကြုံလာနေရတာပါ။ဒီလိုအချိန်မှာတော့မှငွေကြီးနဲ့အဆုံးဆုံးစီးပွားရေးခွင့်မျိုးတိုးတက်ဖို့ဆိုတာကိုပဲပြောကောင်းနေကြတော့မှာပဲ။ရှင်တို့မို့ပြောဝင်နိုင်ပါတယ်။
ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဟာလူတွေရဲ့ကျန်းမာရေးနဲ့ဒီကနေ့ခေတ်မွေးဖွားလာတဲ့ကလေးငယ်တွေရဲ့ဘဝနေထိုင်မှုအခြေအသွေးကိုချင်းချောက်လာလိမ့်မယ်ဆိုတာကိုသိပ္ပံပညာရှင်တွေသူတွေသူတွေကလည်းထောက်ပြပြောဆိုနေကြတာပါအပူချိန်မြင့်တက်မှုကနေရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဟာပိုးပြီးတော့ဆိုးဝါးလာနေပြီးယောဂါတွေပုံမှုထူပြောလာစေတယ်လို့လက်ရှိနဲ့အနာဂတ်မျိုးဆက်တွေအတွက်စားနပ်ရေးကဖူလုံမှုအန္တရာယ်ရှိလာလိမ့်မယ်လို့ပညာရှင်တွေကသတိပေးနေတာပါကဘာကြီးပုံနှွေးမှုရဲ့တံကိုလူတွေတနေ့တခြားတိတိတသာပိုးပြီးတော့ခံစားလာနေရတဲ့တိုင်အောင်ကဘာကောင်းဆောင်တွေကတော့ဒါကိုအလေးနဲ့မထားကျင်ကြသေးဘူးလို့ Greta ကပြောပါတယ်
။ Can countless of people have stood in front of the United Nations climate conferences.
ကောင်းဆောင်တွေကတော့နားထောင်ခဲ့ပါဦးကာဗွန်တန်ခွေထုတ်လုပ်မှုကဆက်ပြီးတော့များလာနေသေးပါဒါကြောင့်သူတို့ကိုဘာမှမတောင်းဆိုတော့ပဲနဲ့ကမ္ဘာတဝန်းကပြည်သူတွေကိုပဲတိုင်းငံ့ကောင်းဆောင်တွေဘလောက်ပြက်ကွက်ကြတယ်ဆိုတာကိုနားလည်အောင်ကျမကြိုးစားပါမယ်ဒီကနေ့ကျမတို့ရင်ဆိုင်နေရတာကလူသားတွေရဲ့အသက်ရှင်နေထိုင်ရည်တည်မှုတွေကိုချိတ်ချောက်ခံလာရတာပါပဲဒါကိုဆက်ပြီးတော့ခွင့်ပြုဖို့အချိန်မရှိတော့ပါဘူး
စမုဒေါ်လာရေးခေတ်ကနေဒီကနေ့ခေတ်အထိပြောင်းလဲလာခဲ့တဲ့ကာလတခြားဆက်ယုံလှုပ်ယုံတွေမော်တော်ကားတွေလူတွေရဲ့နေစဉ်နေထိုင်မှုပုံစံတွေကြောင့်ကာဗွန်တန်းငွေထုတ်လုပ်မှုတွေအဆမတန်များလာခဲ့ပြီးကမ္ဘာကြီးပူနေမှုကတတိတခြားတိတိသားသားပိုဆိုးလာခဲ့တာပါနောက်ဆက်တွဲဆိုးကျိုးတွေအနေနဲ့ကတော့ကမ္ဘာတဝန်းရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့အကျက်အထည်တွေပိုပြီးများလာခဲ့တာပါကရက်ဒတ်သွန်းဘက်ကတော့ကမ္ဘာမြေကြီးကိုအခြေမီကယ်တင်နိုင်ဖို့အတွက်ကာဗွန်တန်းငွေထုတ်လုပ်မှုတွေကိုလုံးဝရပ်ပစ်လိုက်ရမယ်လို့ပြောနေတာပ
ါ Let's be clear we don't need a low carbon economy we don't need to lower emissions
ရှင်းရှင်းပြောရရင်ကာဗွန်တန်းငွေထုတ်လုပ်မှုနည်းတဲ့စီးပွားရေးတို့ကာဗွန်တန်းငွေထုတ်လုပ်မှုရှော့ချတာတွေလုပ်ရမယ်အခြေအနေမဟုတ်ပါဘူးကမ္ဘာအပူချိန်ကို 1.5 ဒီဂရီစင်တီဂရိတ်အောက်မှာထားနိုင်ဖို့ဆိုရင်ကာဗွန်တန်းငွေထုတ်လွှတ်မှုကိုအခုကတည်းကရပ်ပြရမှာဖြစ်ပါလေ
။ကမ္ဘာအပူချိန်ကို1ဒီဂရီစင်တီဂရိတ်ထက်မပိုအောင်မထိန်းထားနိုင်ဘူးဆိုရင်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့ဆိုးကျိုးတွေကိုအကြီးအကျယ်ကြုံရလိမ့်မယ်လို့ပညာရှင်တွေကအစောပိုင်းအတွက်ချက်ပြောခဲ့ကြပြီးတော့နောက်ပိုင်းမှာတော့အဲ့ဒီသတ်မှတ်ချက်နဲ့တောင်မလုံလောက်နိုင်တော့ဘူးလို့ဆိုပြီးကမ္ဘာကြီးရဲ့အပူချိန်ကို 1.5 ဒီဂရီစင်တီဂရိတ်ထက်မပိုအောင်ထိန်းထားနိုင်မှသာလူတွေရေရှည်မှာအသက်ရှင်ရပ်တည်နိုင်ကြလိမ့်မယ်လို့ပညာရှင်တွေကပြောဆိုထားတာပါ။သဘာဝပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာပါရီသဘောတူညီချက်မှာလည်းကမ္ဘာကြီးရဲ့အပူချိန်ကို1ဒီဂရီစင်တီဂရိတ်ထက်မပိုအောင်ထိန်းထားနိုင်ဖို့ကာဗွန်တန်းငွေထုတ်လုပ်မှုတွေကိုအချိန်ကာလတစ်ခုသတ်မှတ်လျှော့ချဖို့သဘောတူထားတာပါ။ဒါပေမဲ့လက်တွေ့အကောင်အထည်ဖော်မှုဘက်မှာတော့အားနည်းနေစေဖြစ်ပါတယ်။ဒါကြောင့် Greta Thunberg ကတော့ကမ္ဘာကောင်းဆောင်တွေအနေနဲ့လက်တွေ့မှာပါတဲ့စက္ကလုံတွေကိုရပ်ပြီးကမ္ဘာကြီးကိုအမြန်ဆုံးကယ်တင်ကြဖို့နှိုးဆော်နေတာပါ။
The longer we wait, the harder it will be to turn this around. So let's not wait any longer.
ဒီချက်ပေါ်အချိန်ကြာစောင့်နေပြင်ဆင်ဖို့ခက်လေဖြစ်လာပါလိမ့်မယ်။ဒါကြောင့်အချိန်တွေထပ်ပြီးတော့မဖြုံးတော့ဘဲနဲ့လက်တွေ့အကောင့်ထဲပေါ်ကြရအောင်ပါ
။ဥရုယာသည်အရေးအပါဝင်ဒီနေ့ကမ္ဘာကြီးကြုံတွေ့နေရတဲ့အချက်တွေကိုဆွေးနွေးကြတဲ့ R20 Austrian ကမ္ဘာထိပ်သီးဆွေးနွေးပွဲမှာ Greta Thunberg ကတိုက်တွန်းပြောကြားခဲ့တာပါ။အပြောင်းလဲတွေဖြစ်လာအောင်ဒီကနေ့လူသားတွေကပဲလှုပ်ဆောင်ကြရမှာဖြစ်ပြီးကမ္ဘာကြီးကိုကောက်ွယ်ဆောင်ရှောက်ကြဖို့တဘာဝပတ်ဝန်းကျင်ကြီးကိုထိန်းသိမ်းကြဖို့ဘယ်လိုလူမျိုးမဆိုစွန့်ဆောင်နိုင်နေဆိုတာနဲ့မှန်ကန်တဲ့ယုံကြည်ချက်နဲ့ခိုင်မာတဲ့စွဲလုံးလာရှိဖို့သာလိုအပ်တဲ့ဆိုတာကို Greta Thunberg ကလက်တွေ့ပြခဲ့တဲ့ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျမခင်ဗျချူပါရှင်
ဒီကတည်းကဆုံးတဲ့အမေရိကန်တခွင်အစီအစဉ်မှာမတန်ဆွမ်းနေတဲ့အတွက်အမေရိကန်အစိုးရရဲ့လူမှုဖူလုံရေးထောက်ပံ့ရေးအကြောင်းနယူးယောက်ပြည်နယ်အယ်ဘန်နီမြို့ကကိုမှုကျော်ကိုကျွန်တော်အောင်ကဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်ခင်ဗျာကိုမှုကျော်ကအမေရိကကိုဒါမတန်ဆွမ်းဒုက္ခတွေတယောက်အနေနဲ့စရောက်တဲ့အချိန်မှာပေါ့လေအစိုးရကဘလို့ထောက်ပံ့ပေးလဲဆိုတာကိုအရင်ဆုံးစပြီးတော့ပြောပြပေးပါလား
အမေရိကန်နိုင်ငံတွေကိုဝင်လာတဲ့ဒုက္ခတွေမှန်သမျှကိုဟိုဟာပေါ့နော်ရောက်တာနဲ့တပြိုင်တည်းထဲကိုသူတို့ကစာဝင်နေရေးအတွက်ဆိုလို့ရှိရင် food stand တို့နောက်ကျန်းမာရေးအတွက်ဆိုရင် Medicaid တို့ကိုသူတို့ထောက်ပံ့ပေးတယ်ဒါပေမဲ့ကျွန်တော်အနေနဲ့ကျတော့ကျွန်တော်ကလက်နှစ်ဖက်ကလည်းမရှိဘူးမျက်စိကလည်းတလုံးကပြေပေါ့ဗျာတလုံးကလည်းကောင်းကောင်းမမြင်ဘူးဆိုတော့ကျွန်တော်ကအလုံးမလုံးနိုင်တဲ့လူစည်းရင်းထဲမှာဝင်နေတယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်ကပင်စင်ပေါ့ဗျာအဲ့လိုမျိုးကိုကျွန်တော်တို့ကရှောက်ရတယ်အဲ့လိုရှောက်တဲ့နေရာမှာလေဆရာဝန်ရဲ့ထောက်ခံစာတွေလိုအပ်တယ
်ဆိုတော့ကွန်မိုးကျော်ကအမေရိကကိုခုနလိုမျိုးပုံစံမျိုးနဲ့ဒီရောက်လာတယ်ဆိုတဲ့အခါကျတော့ဥမာဟိုငွေသားပေါ့လေလစဉ်ငွေချေးဘလောက်လောက်အထိအစိုးရကထောက်ပံ့ပေးပါလဲ
ဆာရောက်ခါစားကကျွန်တော်တို့ကဒုက္ခတဲ့အနေနဲ့ရောက်လာတယ်ရောက်လာတဲ့အတွက်ကြောင့်မလို့900လောက်ကနေစပေးတယ်သို့တော့အဲ့ဒီ900ကို9နှစ်အတွင်းအထိပဲပေးမယ်တို့ရဲ့သတ်မှတ်ချက်ကအဲ့9နှစ်အတွင်းမှာကျွန်တော်ကနိုင်ငံသားဖြစ်ရမယ်အခုနိုင်ငံသားကျွန်တော်ဖြစ်ပြီးတဲ့နောက်ပိုင်းမှာကျရင်ပြင်ဆင်လာတာကိုသူက900အထိတိုးမြှင့်ပေးတယ်
ဟိုဒါကတော့ငွေသားအနေနဲ့ထောက်ပံ့တာပေါ့လေ
ဟုတ
်တယ်ဒါပေမဲ့လည်းပဲဒီအပြင်ကျွန်တော်တို့သိတာဆိုလို့ရှိရင်ဒီမှာ food stamp လို့ခေါ်တာပေါ့ဥမာအစားအသောက်ဝယ်ဖို့အတွက်အသီးသန့်ထောက်ပံ့တာရှိတယ်နောက်တစ်ခုကဒီနေထိုင်တဲ့အိမ်အတွက်ပေါ့လေအိမ်လကတက်တောင်းစီမံပေးထားတာမျိုးကြီးလည်းရှိရလို့ကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီအကြောင်းအရာတွေကိုလည်းရှင်းပြပြပေးအောင်
အာကျွန်တော်တို့နိုင်ငံသားပြစ်ပြီးပြီဆိုလို့ရှိရင်အဲ့ဒီခုနကတော့ဒီပြင်ဆင်လာတာတွေတိုးမြင့်သွားသလိုအစားအသောက်တွေအတွက်ထောက်ပံ့ပေးတဲ့ထောက်ပံ့ခြင်းငွေတွေကလည်းတိုးမြင့်လာတယ်။တစ်ဆက်တည်းမှာပဲကျွန်တော်တို့ကဒီဟိုဝင်ငွေနည်းတယ်လူတွေအတွက်ကိုဒီအိမ်ယာစီမံကိန်းတွေရှိတယ်။အဲ့ဒီမှာကျွန်တော်အခုလက်ရှိနေနေတာလည်းအဲ့အိမ်ယာစီမံကိန်းမှာပဲကျွန်တော်နေနေတာ။ဆိုတော့ဟိုလက္ခဏာကိုကျွန်တော်တို့ကချိုးချိုးတာတာနဲ့ရတယ်။ပြောရလို့ရှိရင်ဒီအိမ်လက္ခဏာရဲ့30ရာခိုင်နှုန်းလောက်ကိုပဲကျွန်တော်တို့ကအာပေးရတယ
်။ဟုတ်ပြီကျွန်တော်အိမ်မှာတစ်ခုဖြတ်မေးချင်တာကအစိုးရကအစားအသောက်ဝယ်ဖို့အတွက်လည်းတီးခြားထောက်ပံ့ပေးတယ်ဆိုတော့လူတယောက်အတွက်ဟိုတစ်လောက်ဘလောက်ဒီအစားအသောက်ဝယ်ယူခွင့်ပေးပါလဲ
ဟိုသူလူတယောက်ရဲ့ဥစ္စာဟောဒီဝင်ငွေပေါ်မှာမူတည်ပြီးတော့သူတို့တတ်မှတ်တာတွေရှိတယ်အဲ့ဒါကျွန်တော်ဆိုလို့ရှိရင်တော့ဖြစ်ရင်တယောက်သေးရှိတော့ဆိုလို့ရှိရင်ကျွန်တော်ကဟို80ကျော်လောက်ရတယ်ဒါအစားအသောက်အတွက်တီးတတ်အခုလို့အခုကျွန်တော်ကမိသားစုတွေပါနေရှိနေတဲ့အတွက်ကြောင့်မလို့မိသားစုတွေပါနေနေဆိုရင်တစ်လောက်ကိုကျွန်တော်က300နီးနီးလောက်ရတယ
်။မိသားစုကဘယ်နှယောက်ပါလဲ
။မိသားစု4ယောက်ပါ
။ကိုမိုးကျော်တယောက်တည်းနေတော့ကကြတော့တစ်လောက်ကို80ပဲပေးတယ်ဆိုတော့အဲ့တစ်လောက်80နဲ့လောက်ရလားဗျ။
အာလောက်တယ်ဗျ။ဘာလို့ဆို80ဗျ။ဟိုမှာဒီဒါအစားအသောက်တော့က80ကျွန်တော်တို့ငွေသားတက်တက်က900 900ပေါ့နော်။စီနိုင်ငံသားဖြစ်သွားတဲ့အတွက်ကြောင့်မလို့900ဆိုလို့ရှိရင်ကျွန်တော်တို့900ကျော်800နီးနီးရတယ်ဗျ။အ
ဲ့တော့နောက်တစ်ခုကကုနာလို့ပေါ့လေ။တံပိုးနှုံတက်တာတဲ့အိမ်ယာစီမံကိန်းတွေကိုလည်းပဲဟိုဖန်တီးပေးထားတယ်ဆိုတော့အဲ့ဒီဒီကိုနေတဲ့အိမ်ခန်းအတွက်ကောကိုကဘာတွေပေးရလဲ
ကျွန်တော်နေနေတဲ့အိမ်ဆိုရင်အခုကကျွန်တော်ကမိသားစု4ယောက်ရှိတဲ့အတွက်အိမ်ခန်းနှစ်ခန်းပါတယ်နောက်ကျွန်တော်ပေးနေရတဲ့ဟာတွေကဆိုလို့ရှိရင်တော့ကျွန်တော်မီးဖိုးပေးရမယ်ရေဖိုးတော့ကျွန်တော်ပေးစရာမလိုဘာလို့ဆိုတော့အိမ်လက်ကတည်းကသူတို့ကတစ်ခါတည်းပါပြီးသားဖြစ်တယ်နောက်ဖုန်းဖိုးပေးရတယ်အဲ့ဒီနေရာမှာလဲကျွန်တော်ကနည်းနည်းလေးပြောချင်တာပါလဲဆိုတော့ဖုန်းဆိုလို့ရှိရင်ဝင်ငွေနည်းတဲ့လူတွေအတွက်ဆိုလို့ရှိရင်တစ်လကိုသူကတစ်ကြက်ပဲပေးရတယ်တစ်ဒေါ်လာပဲပေးရတယ်ဆိုတော့အားမျိုးတွေရှိတယ်နောက်ဒီမီးဖို့ဆိုရင်လည်းအဲ့လိုမျိုးပေါ့ဝင်ငွေနည်းတဲ့လူတွေအတွက်ကိုဘယ်လိုဟောတာပေါ့ရှော့ပေးတဲ့ပရိုဂရမ်မျိုးတွေလည်းရှိတယ်အဲ့ဒါတွေနဲ့ကျွန်တော်တို့ပေးနေရတယ်ပေါ့
ဆိုတော့မီးဖို့နဲ့ရေဖို့နဲ့ကအခုကိုပေးနေရတဲ့ဟာအပြင်ဥမာအိမ်လကဘယ်လောက်ပေးရလဲ
အိမ်လကကအခုကဟောစားပေါ့ဟိုဝင်ငွေပေါ်မှာမူတည်တယ်ပေါ့နော်ကျွန်တော်အရင်တော့ဆိုလို့ရှိရင်ကျွန်တော်တယောက်တည်းနေတော့ဆိုလို့ရှိရင်ကျွန်တော်အိမ်လာက35ဒေါ်လာပဲပေးရတယ်။ဟိုမိန်းမရောက်လာပြီးတော့မိန်းမနဲ့နေတဲ့အချိန်ကျတော့လေကလေးတယောက်နဲ့နေတဲ့အချိန်ကျတော့လေကျွန်တော်က50 85ဒေါ်လာလောက်ပဲပေးရတယ်။သို့တော့အခုနောက်ပိုင်းမှာကျတော့ဒီမိန်းမအလုပ်ထွက်လုပ်လိုက်လုပ်ပြီးဆိုရင်ကျွန်တော်ရဲ့ဝင်ငွေကနည်းနည်းပိုလာပြီးတော့ကွာဝင်ငွေပိုလာတဲ့အပေါ်မှာမူတည်ပြီးတော့သူတို့ကတတ်မှတ်တယ်
ဆိုတော့အခုလိုမျိုးပေါ့ဒီမတန်ဆွမ်းတယောက်အတွက်အစိုးရကဒီလိုမျိုးထောက်ပံ့ပေးထားတယ်ထောက်ပံ့ပေးထားတယ်ဆိုတဲ့အခါကျတော့အစိုးရထောက်ပံ့ပေးထားတာနဲ့ကိုယ့်ရဲ့ကုန်ကြဈေးနဲ့ကာမိရဲ့လားလောက်ငါရဲ့လားဗျဟ
ိုအပေါ်အရှင်တော့မရှိဘူးဗျလောက်လောက်ငါငါတော့ရှိပါတယ်မလောက်မငါပုံစံမျိုးဖြစ်တာတော့ကျွန်တော်တခါမှမရှိဘူးလေ
နောက်တစ်ခုကကျမ်းမာရေးအတွက်ပေါ့နော်ဒီမှာကတော့ဟိုတာမန်လူတွေအတွက်ဆိုရင်တော့ကျမ်းမာရေးအာမခံဝယ်ပြီးတော့ဒါကိုအကိုဟိုပေးရတာပေါ့လေဆိုတော့ကိုမိုးကျော်တို့အတွက်ကြတော့ကျမ်းမာရေးစောင့်ရှောက်မှုကဘယ်လိုရပါလဲ
ကျမ်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဟိုပါပေါ့အခမဲ့ကြာတာကွင်ရှိတယ်ပြောရရင်ဗျာရိုးရိုးဖျားနာနာတာတွေမဟုတ်ဘဲနဲ့ကျွန်တော်တို့ဒီနိုင်ငံမှာဆိုလို့ရှိရင်တစ်နှစ်တစ်ခါပုံမှန်ကျမ်းမာရေးစစ်ဆေးမှုဆိုတာလုပ်ရတယ်အဲ့ရဒီကအစလုံးပိုင်ကွင်ရှိတယ်နောက်ပြီးတော့ဥမာဆေးရုံဆေးခန်းသွားလို့ဆေးဝယ်ရမယ်ဘာညာဆိုရင်လည်းဒီတံမိုးပေးစရာမလိုဘဲနဲ့ဟိုရရှိတယ်အဲ့ဒီအပြင်ကျွန်တော်ကကြတော့ဟိုမျက်စိမကောင်းတော့မျက်မှန်တွေပါတွေလောက်ရတယ်ဗျာအဲ့ဒါဆိုလို့ရှိရင် तू ကသူ့ရဲ့ဥပဒေအရဒီလိုရှိတယ်ဂိုင်းပေါ့နော်ဒီမှာမျက်မှန်ဂိုင်းဝယ်မယ်ဆိုလို့ရှိရင်ဈေးကြီးတယ်ဗျာအဲကျွန်တော်ထင်တယ်100ကျော် 200 လောက်ပေးရမယ်အဲမျက်မှန်ဂိုင်းတစ်ဂိုင်းနေအဲ့ဒါဒီကို तू ကနှစ်နှစ်ကိုတစ်ကြိမ်လောက်ခွင့်ရှိတယ
်တွားရေးလာရေးအတွက်ကြတော့ခုနလိုမတန်ဆွမ်းတွေအတက်ပေါ့လေအစိုးရကအစဉ်ပြေအောင်ဘလူးစီစဉ်ပေးထားပါလေ
တယောက်နဲ့တယောက်ကမတန်ဆွမ်းခြင်းကတူမတူဘောဗျာကျွန်တော်ဆိုရင်တော့လမ်းတော့ရှောက်နိုင်တယ်လမ်းလက်မရှိတာမျက်လုံးသိပ်မကောင်းတာတခုကလွဲပြီးတော့ကျန်တာကျွန်တော်လမ်းရှောက်နိုင်တာဟုတ်ဆိုတော့တချို့လမ်းရှောက်နိုင်တဲ့လူတွေဘာတွေဆိုလို့ရှိရင်သူကပြီးသန့်ဒီဟိုဟာဘတ်ကားရှိတယ်ဗျအဲ့ဒီဘတ်ကားကိုကျွန်တော်တို့အိမ်ကနေပြီးတော့မှအဲ့ဒါဟိုဖုန်းလမ်းခေါ်လိုက်သူအိမ်ကိုလှလာကြိုပေးတယ်ဒီဝီချဲနဲ့ဝီချဲသမားတွေအတွက်ပေါ့နော်တွန်းလဲလက်တွန်းလဲသမားတွေအတွက်
လည်းအဲ့လိုမျိုးသွားလို့ရတယ်ကျွန်တော်တို့လည်းအဲ့လိုပဲအဲ့ဒီလမ်းခေါ်လိုက်လို့ရတယ်ကိုသွားနေတဲ့နေရာကိုမှမောတွေပါတွေသွားနေတယ်ဆိုရင်ဈေးတွေပါတွေသွားဝယ်နေတယ်ဆိုရင်သူတို့အဲ့ဒီဈေးရောက်တဲ့စင်တာတွေရှေ့ရောက်တဲ့အထိကိုပို့ပေးတယ်အဲ့ဒါကကျွန်တော်ထင်တယ်ဟိုဘောဒေါ်လာပဲပေးရတယ်ဗျအဲ့ဒါပြီးလို့ကျွန်တော်တို့ကဈေးဝယ်ပြီးလို့ပြန်မယ်အိမ်ပြန်ခြင်းနေဆိုရင်လည်းအဲ့လိုပဲဖုန်းလမ်းခေါ်လိုက်ရုံပဲ
ကိုမိုးကျော်ကဒီမှာကားမောင်းနေလို့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီတထောင်စင်နာနေပြီးတော့လက်မရှိပဲနဲ့ဟိုဘယ်လိုမျိုးကားမောင်းလဲဆိုတော့နည်းနည်းရှင်းပြပေးအောင
်ကျွန်တော်ကြတော့ဒီလိုရှိတယ်ဗျကျွန်တော်ကြတော့လေဟို driver license ထုတ်ပေးထားတယ်ကျွန်တော် driver ကားမောင်းနိုင်နေပေါ့ဗျာကားမောင်းအောင်လို့ကျွန်တော်ကဒီ license တွေထုတ်ပေးထားတယ်ကျွန်တော်လက်ကလည်းတထောင်စင်အောက်ပိုင်းမှာဟိုညာဘက်ကကျွန်တော်ကလက်ကဝေးနားလေးကကျွန်တော်ကပြတ်နေရဟိုဘယ်ဘက်ကြတော့တထောင်စင်အောက်နားလေးကနေပြတ်နေတယ်ဆိုတော့အထူးပြုတ်လုထားတဲ့သူတို့ဂိုင်းလေးတစ်ခုရှိတယ်အဲ့ဒါလေးကိုဝယ်ရတယ်ဗျအဲ့ဒါလေးဝယ်တက်ပြီးတော့မှကျွန်တော်ရဲ့လက်အတူလေးကိုအဲ့ဒီဂိုင်းထဲမှာထည့်ပြီးတော့မောင်းလို့ရတယ်အဲ့လိုမျိုးတွေကိုသူတို့စီစဉ်ပေးထားတယ်
အခုဆက်ပြီးသိပ္ပံနဲ့အနည်းပညာကဏ္ဍကိုနားဆင်ရမှာပါကျွန်မအခင်မျိုးသက်ပါအမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA ရဲ့2020အတွက်အောင်မြင်မှုတစ်ခုကတော့ဇူလိုင်လ30ရက်နေ့မှာအင်ဂါဂျိုစီကိုစူးစမ်းလေ့လာရေးဆက်ရုပ်နောက်တစ်ခုအောင်အောင်မြင်မြင်လွှတ်တံနိုင်ရတာဖြစ်တယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒါသင်ကပြောပါတယ်
အင်္ဂါဂျိုကိုစူးစမ်းလေ့လာရေးစီမံကိန်းပေါ့နော်အဲ့စီမံကိန်းချထားတာကြာပါပြီလွန်ခဲ့တဲ့အနှစ်20စိတ်လောက်ခရရပါအင်္ဂါဂျိုကိုပထမဦးဆုံးကင်းထောက်ဂျိုဒူးတွေလွတ်တယ်အင်္ဂါဂျိုရဲ့ယာတိဥရုကိုတိုင်ရတာပေါ့ကိုသွားမဲ့နေရာပူတလားအေးလားမသိပဲနဲ့သွားလို့မရဘူးလေနောက်ပြီးအင်္ဂါဂျိုပတ်လန်းနေရနေပြီးတော့မှဆဲရုပ်ကလေးတွေပထမဦးဆုံးနှစ်ခုလွတ်ပါတယ်တစ်ခုကတော့ဘက်ထရီဒေါင်းသွားပြီးတော့ပြတ်သွားနောက်တစ်ခုကတော့တရွေ့ရွေ့နဲ့သွားလို့မရပြီးခဲ့တဲ့2012ခုနှစ်ကလွတ်လိုက်တဲ့curiosity ပေါ့နော်သူကခုထိလဲလုံတုံးပါပဲအဲ့ဒီစိတ်ဟုတ်ကလေးစိတ်သွားတာအောင်မြင်ပြီးတဲ့အခါဘူမိဗေဒယူပဗေဒရေမြေရာတိဥတုအကုန်လုံးတိုင်းလို့ရတာသိတဲ့အချက်တွေကိုဒီမှာရှိတဲ့သိပ္ပံပညာရှင်တွေကတေချာလေ့လာပြီးဒီတစ်ခေါက်တော့တံတန်းလောက်လေးတဲ့ကာအသေးစားလေးတစ်ခုဇူလိုင်လ30ရက်နေ့ကအမေရိကန်နိုင်ငံဒုံးရင်နဲ့ပဲလွတ်တင်လိုက်ပါတယ
်အမေရိကန်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Boeing နဲ့ Lockheed Martin တို့ရဲ့ United Launch Alliance တည်ဆောက်တဲ့Atlas 5 rocket ဒုံးပျံနဲ့လွတ်တင်ခဲ့တာဖြစ်ပါတယ်။အရင်ကလွတ်တင်ခဲ့တဲ့ Spirit, Opportunity နဲ့ Curiosity ယာဉ်လေးတွေစီကနေရတဲ့အချက်လက်တွေပေါ်အခြေခံပြီးတိဆောက်ထားတဲ့ဘိန်း6ဘိန်းပါစူးစမ်းလေ့လာရင်းစက်ရုပ်ယာဉ်ကလေးကိုလွတ်တင်ခဲ့တာဖြစ်ပါတယ်
။ဒီတစ်ခေါက်ကအရင်တစ်ခေါက်လိုပဲစက်ရုပ်ကားလေးပဲဒီစက်ကစက်ရုပ်ကားလေးက Perseverance ဆိုခေါ်ပါတယ်။ဗမာလိုအတိတ်ပဲပြန်လို့ရှိရင်တော့ဇွဲလုံးလဝရိယပေါ့နော်။အဲ့ဒီစက်ရုပ်ကားလေးကတံတန်းလောက်လေးတဲ့တနားကြီးကိုသူကမီတာ150လောက်ဂိုက်300လောက်ပဲသွားနိုင
်ဒီဆက်ရုပ်ရင်မှာတက်ဆင်ထားတဲ့စူဇန်တိုင်းတာရဲ့ဆက်ကရီယာတွေကနောက်ဆုံးပေါ်ပစ္စည်းတွေဖြစ်ပါတယ
်အဓိကအားဖြင့်ကတော့ဒီသိပ္ပံအချက်လက်တွေကိုစုဆောင်းပေးနိုင်တဲ့ဆက်အလုံးပေါင်း5မျိုးပါပါတယ် X-ray lithochemistry ဟို X-ray fluorescence ပေါ့နော်သူ့ရဲ့မျက်နှာပြင်ကနေပြီးတော့မှ X-ray ရောင်ကြီးလွတ်လိုက်ပြီးတော့ထွက်လာတဲ့ရောင်ကြီးကနေပြီးတော့ပြန်တိုင်းတာနောက်မီတာကတော့အင်္ဂါဂျိုရဲ့အပူချိန်လေထဲမှာရှိတဲ့အပုံလေးတွေရဲ့အရွယ်အစားဘယ်လောက်ရှိသလဲဘယ်လောက်တိတ်တိတ်မှုရှိလဲပြီးတော့ရေငွေ့ဖူထိုင်းစာ relative humidity နောက်ပြီးတော့ဓာတ်ရောင်ကြီးရှိမရှိအဲ့ဒါတွေကိုတိုင်းတဲ့ set တစ်ခုပါပါတယ်အဲနောက်တစ်ခုကအင်္ဂါဂျိုပေါ်မှာအောက်ဆီဂျင်လုံးဝမရှိပါဘူးကာဗွန်ဒိုင်အောက်ဆိုက်ပဲရှိပါတယ်အဲ့တော့ကာဗွန်ဒိုင်အောက်ဆိုက်ကနေပြီးတော့မှကာဗွန်ရဲ့အောက်ဆီဂျင်နှလုံးပါတဲ့အတွက်သူ့ကို crack လုပ်တယ်ပေါ့နော်တန့်စင်ပြီးတော့မှအောက်ဆီဂျင်ထုတ်လိုက်တယ် moxie လို့ခေါ်ပါတယ်နောက်super cam ဆိုတာတစ်ခုပါပါတယ် super cam ကတော့လေဆာရောင်ခြည်နှစ်ခုနဲ့ဒီ spectrometer အလင်းတန့်စင်စက်ပေါ့နော်အဲ့တော့သူကလေဆာရောင်ခြည်နဲ့အဝေးကိုလှမ်းပစ်လိုက်ပြီးတော့အဝေးကနေပြီးတော့မှကြောက်သားတို့ဘာတို့ညာတို့ရဲ့ဓာတုပေါင်းစပ်မှုဘူမိဗေဒတဘာဝအဲ့ဒါကိုတိုင်းတာပါနောက်ပြီးတော့ mass cam ဆိုတာရှိပါတယ် mass cam က stereoscopic ပေါ့နော်ကြည့်လိုက်တဲ့အခါသုံးဘက်မြင်လို့ဟာမျိုးလောက်ကိုကောင်းတဲ့အဲ့ stereoscopic ဖုန်းကင်မရာတစ်ခုပါပါတယ်နောက်တစ်ခုက rim fact ဆိုတာပါပါတယ်radar ပေါ့နော်မြေမျက်နှာပြင်အောက်ပေ450လောက်အထိကို radar နဲ့တိုင်းပြီးဒီဓာတ်တဘာဝရေရှိသလားကြောက်ရှိသလားဘလို့ကြောက်အမျိုးအစားလဲဆိုတဲ့ဟာကိုသိနိုင်တဲ့ဆက်တစ်ခုပါပါတယ် နောက်တစ်ခုက Sherlock ခရမ်းလွန်ရောင်ကြီးနဲ့လေဇာရောင်ကြီးတုံးတဲ့ Raman စက်ပစ္စည်းတစ်ခုပါ Molecule တွေဘယ်လိုဖွဲ့ထားလဲဆိုတဲ့ဟာကိုတိတိကျကျတိုင်းလို့ရပါတယ်ဒီအပြင် microphone နှလုံးလည်းပါတယ်ဆက်ကဘယ်နေရာမှာချိုးရင်းလေဆိုတာနားထောင်လို့ရ microphone လေးနှစ်ခုထည့်ပေးလိုက်တာပ
ါနောက်ဆုံးပေါ် secretary တွေနဲ့အင်္ဂါဂျိုဘောကဘူမိအခြေအနေတွေကိုနားလည်နိုင်မှုအပြင်တက်ရှိရရှင်းတန်းနိုင်မှုရှိမရှိအထောက်အထားတွေကိုရှာဖွေဆန်းစစ်မှာလည်းဖြစ်ပါတယ်ဒီဆက်ရုံရင်ဟာအင်္ဂါဂျိုဘောမှာအနည်းဆုံး2နှစ်လောက်ကမ္ဘာအခြေအနေတွက်ရင်တော့2နှစ်လောက်သွားလာပြီးသက်မှတ်နေရာကကြောက်နမှုတာတွေကိုကောက်ယူမှာပါအခုလိုသိပ္ပံအချက်နဲ့တိုင်းထွာမဲ့ဆက်တွေအပြင်ဒီတစ်ခေါက်ခီးစဉ်မှာအထူးခြားဆုံးက Perseverance ဆက်ရုံရင်ဟာ NASA ကမြန်မာ engineer ဒေါမီမီအောင်ဦးဆောင်တဲ့အဖွဲ့တည်ဆောက်တဲ့ingenuity လို့နာမည်ပေးထားတဲ့ရဟတ်ယာဉ်ကလေးကိုတည်ဆောင်သွားတာဖြစ်ပါတယ်။ lithium battery သုံးဒီရဟတ်ယာဉ်ကိုဆိုလာပြားတွေနဲ့အားဖြင့်ပေးထားတာပါ
။ NASA ရဲ့အဲ့အခုစက်ရုပ်ကားလေးဆင်ပြီးလွှတ်လိုက်တဲ့ jet propulsion lab ကဗမာပြည်မှာမွေးတဲ့ Domini Aung သူက project manager အနေနဲ့ဦးဆောင်ပြီးတော့ helicopter လေးဆင်လိုက်ပါတယ်။အဲ့ဒီ helicopter လေးကခုနကားလေးရဲ့ bike ထဲမှာဖြည့်ပေးလိုက်ပါတယ်။လောလောဆယ်ကတော့အင်ကာဂျိုရဲ့မြေမြန်းတပြင်နဲ့ geological ပေါ့နော်ဘူမိပေဒစိတ်ဝင်စားစရာအကောင်းဆုံးနေရာကိုဒီကားလေးကိုချပေးလိုက်တာပါဒါပေမဲ့ကားလေးကဘယ်သွားရမလဲဆိုတာကိုမသိဘူးအဲ့တော့အန်တဝါဝါသွားခိုင်းမဲ့အစားဒီ helicopter လေးနဲ့ထောက်လှမ်းရေးလို့ပါတယ်သိပ္ပံအချက်အလက်စူးစမ်းဖို့တော့မပါဘူးဒါပေမဲ့သိပ္ပံအချက်အလက်ကိုသွားပြီးတော့စူးစမ်းပေးမဲ့ဒီကားဘယ်သွားရမလဲဆိုတဲ့ဟာကိုကင်းထောက်အနေနဲ့လွှတ်ပေးတဲ့helicopter ဖြစ်တဲ့အတွက်အလွန်အသုံးဝင်ပါတယ
်။ဒီရဟတ်ယာဉ်ပြန်တန်းတဲ့အခါမှာစက်ရုပ်ယာဉ်ကမှတ်တမ်းရိုက်ကူးထားမှလည်းဖြစ်ပါတယ်။အခုလွှတ်တင်တဲ့ရဟတ်ယာဉ်ကနေအနာဂတ်မှာအင်ကာဂျုံမှာစူးစမ်းလေ့လာရေးလုပ်မယ်နေရာတွေကိုရွေးချယ်နိုင်မယ်လို့တွက်ဆထားပါတယ်။ဒါအပြင်တခြားဂျိုတွေမှာပါပြန်တန်းမှုတွေလုပ်နိုင်တယ်ဆိုတာကိုသက်သေပြဖို့ဆန့်သက်တာဖြစ်ကြောင်း NASA ကပြောပါတယ်။NASA ကဒီစက်ရုပ်ရင်ကိုအင်္ဂါဂျိုမြောက်ပိုင်းကကြီးမားတဲ့မီးတောင်ဝနေရာမှာဆင်းသက်ဖို့စီစဉ်ထားတာပါ NASA ကအခုလိုအင်္ဂါဂျိုစူးစမ်းရင်လွှတ်တင်တာနဲ့တစ်ချိန်တည်းလိုလိုမှာပဲအင်္ဂါဂျိုပေါ်ကိုတခြားနိုင်ငံတွေကလည်းအာကာသစူးစမ်းရင်တွေကိုလွှတ်တင်ခဲ့ကြပါတယ်ဘာကြောင့်ပါလဲ
အင်္ဂါဂျိုကိုတရုတ်ပြည်သူ့သမ္မတနိုင်ငံပြီးတော့ United Arab Emirates UAE နိုင်ငံနေပြီးတော့လည်းလွှတ်တင်လိုက်ပါတယ်တိတိလောက်ဆိုလို့ရှိရင် EU နဲ့ရုရှားနိုင်ငံကလည်းလွှတ်တင်လိုက်တယ်လို့ကြားပါတယ်။တပြိုင်တည်းတည်းပြိုင်တူဘာကြောင့်လွှတ်ရလဲဆိုတာတလပဲအချိန်ရတယ်။ဇူလိုင်လ15ရက်နဲ့ဩဂုတ်လဒုတိယပတ်15ရက်အတွင်းမှာပဲလွှတ်ရလွှတ်။အဲ့ဒီအချိန်မှာမလွှတ်ဖြစ်လို့ရှိရင်နောက်ထပ်လွှတ်ဖို့ကိုနောက်နှစ်နှစ်စောင့်ရမယ်။ကဘာနဲ့အင်္ဂါဂျူနဲ့ဒီဟာလွှတ်လိုက်တဲ့ဟာနဲ့အင်္ဂါဂျူပေါ်ကိုဆင်းနိုင်တဲ့ဟာနဲ့ကွက်တိလမ်းကြောင်းကအတူဆုံးလဲဖြစ်မယ်အမြန်ဆုံးလဲရောက်မယ်ဒါမှမဟုတ်လို့ရှိလို့ရှိရင်လေးတက်လောက်ကြာလိမ့်မယ်အဲ့ဒါကြောင့်ဒီအချိန်ကောင်းကိုစောင့်ပြီးအဲ့နိုင်ငံသုံးလေးနိုင်ငံအပြိုင်တူလွတ်တာပ
ါဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခဏကိုဒီမှာပဲရန်နာလဲပြရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်ခုဆက်လက်ပြီးတော့သတင်းအချင်းချက်ကိုတင်ပြပေးပါမယ်လေဘရွန်နိုင်ငံဘေရုတ်မြို့မှာဒီသတင်းမှာအစောပိုင်းပောက်ကွဲမှုကြီးတစ်ခုကြောင့်လူ330ထက်မနည်းသေဆုံးခဲ့ရတဲ့အပေါ်မှာကျေနပ်လို့ဆန္ဒပြသူတွေနဲ့ရဲတော်ကြားတောက်ကြနေကထိတ်တဲရင်ဆိုင်တွေ့ခဲ့ကြပါတယ်။ဘေရုတ်မြို့လည်းကလွတ်တော်အဆောက်အုံနဲ့ချင်းကလာတဲ့ဆန္ဒပြသူတချို့ကပြည်စီအပိုင်းစတွေကိုမီတင်ရှို့ပြီးတော့လုံခြုံရေးတပ်ဖွဲ့တွေကိုကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့တာကြောင့်ရဲတော်ကအမြင့်ရုံပုံတွေတုံးပြီးတော့လူစုခွဲခဲ့တာပါ။နိုင်ငံတွေစီးပွားပြက်ကတ်နဲ့ကြုံရမယ့်အခြေအနေဆိုင်နေချိန်မှာအချင်းပြတ်ချစားပြီးတော့စီမံခန့်ခွဲမှုညံ့ဖျင်းတဲ့နိုင်ငံရေးသမားတွေကြောင့်အခုလိုဘေးအန္တရာယ်များလာတဲ့ပောက်ကွဲမှုကြီးပေါ်ပေါက်ခရတာဆိုပြီးလေဘရွန်နိုင်ငံသားအတော်များများကပြစ်တင်ပြောဆိုကြတာပါဒီပောက်ကွဲမှုကြောင့်လူ9000ကျော်ဒဏ်ရာရခဲ့တယ်လို့လူ3သိန်းတို့လည်းအိုးအိမ်တွေဆုံးရှုံးခဲ့ရပါတယ်ပျောက်ဆုံးသူတွေရှိနေသေးတဲ့အတွက်သေဆုံးသူတိုးလာမယ်လို့လည်းတာဝန်ရှိသူတွေကခန့်မှန်းထားပါတယ်ပောက်ကွဲမှုကြောင့်ခန့်မှန်းချေဒေါ်လာ15ဘီလျံပေါင်းဆုံးရှုံးခဲ့ရတယ်လို့ကနအူခန့်မှန်းတွက်ချက်ထားပါတယ်American သမ္မတ Donald Trump ကဒီနေ့မကုန်ခေလောက်မှာ COVID-19 ကကွယ်ဆေးထွက်လာနိုင်တယ်လို့အကောင်းမြင်မျှော်လင့်နေပါတယ်။နိုဝင်ဘာ3ရက်သမ္မတရွေးကောက်ပွဲကျင်းပတဲ့ကာလလောက်မှာကကွယ်ဆေးထွက်လာနိုင်တယ်လို့ဒီနေ့မကုန်ခေလောက်ဖြစ်နိုင်တယ်လို့သမ္မတ Trump ကသတင်းထောက်တွေကိုကြားရပြင်းနေကပြောဆိုသွားတာပါ။ Ohio ပြည်နယ်ကအဝတ်လျှော်စရံကိုရောက်တဲ့အချိန်မှာလဲ COVID-19 ကကွယ်ဆေးမကြခင်ထွက်လာနိုင်တယ်ဆိုပြီးတော့သမ္မတကထားလောင်းပြောဆိုခဲ့တာပါ။ဒါပေမဲ့လဲသမ္မတ Imperial ကာယောဂါကင်တွယ်ထိန်ချုပ်ရေးအဖွဲ့ဝင်ထိတ်တန့်ကျန်းမာရေးပညာရှင်ဒေါက်တာ Anthony Fauci ပါဝင်အခြားသိပ္ပံပညာရှင်အသားဝိုင်းကတော့ လူတွေနဲ့လက်ရှိစမ်းသပ်နေတဲ့ကာကွယ်ဆေးအမျိုးအစားတစ်ခုမှလာမယ့်2023နှစ်ဆမိုင်းထိအဆင့်နဲ့ပြောင်းမှာမဟုတ်ဘူးလို့ပြောဆိုနေတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကာယောဂါကိုအလူးလဲရင်ဆိုင်နေရချိန်မှာပဲမရှိမဖြစ်လိုအပ်တဲ့ဆိုတဲ့စီးပွားတွေကိုပြည်ပကနေဝယ်ယူမဲ့အစားအမေရိကန်ဆေးကုမ္ပဏီတွေစီကပဲဝယ်ယူရမယ်လို့သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်ပြန်လိုက်ပါတယ်။ကုဆက်ယောဂါတွေ၊ဓာတုစီးပွားအလန့်နဲ့တွေ၊နျူကလ িয়ার ချိန်ချောက်မှုတွေအပြင်ကာယောဂါ BNN တွေကနေအမေရိကန်ပြည်သူပြည်သားတွေအရေးပါတဲ့အစားအုံတွေနဲ့စီးရင်အားတွေစီးပွားရေးလုပ်ငန်းတွေကိုကာကွယ်ဖို့နိုင်ငံမှာတာဝန်ရှိတယ်လို့သမ္မတအမိန့်မှာဖော်ပြထားပါတယ်။ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးမွှန်းလာပါစေရှင်။ကျမနန်းလောပ
ါ This program has come to you from the Voice of America, Washington.